Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်မတ်လ19ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 1925 32နဲ့ line lat meter 190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါနယ်သာလန်နိုင်ငံတိုက်အထာရစင်းပေါ်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ပေါ်ဆိုရည်နဲ့အကြောင်းဟုလတ်သမဂ္ဂကပြောပါတယ် Boeing Max လေယာဉ်တွေထုတ်လုပ်နေတာနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကစုံစမ်းနေတယ်ဆိုတဲ့သတင်းထွက်လာပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေခင်းဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရှေးဟောင်းလက်ရအမွေနှစ်တည်းရှိရာမြောက်ဦးမြို့ကိုစစ်မဲ့ဆုံးဖြစ်သတ်မှတ်ဖို့မြမရှေးဟောင်းသူတေသနာအသင်းကစစ်ဖြစ်နေတဲ့နှစ်ဖက်စလုံးကိုမြစ်တာရက်ခံလိုက်ပါတယ
်ဒီအမွေနှစ်ဆိုတာအစားထိုးပြင်မရနိုင်တဲ့ဖြစ်စီလေမြောက်ဦးဟာဆိုရင်ခုတည်းကကမ္ဘာအမွေနှစ်ကိုတင်ပြမှုတော့ကျွန်တော်ကြိုးစားနေတဲ့ဖြစ်စီတချို့ဆိုရင်သတ်မှတ်ထားတာရှိရည်ဒီဟာတွေကိုစစ်မဲ့ဆုံးဒီညမှာ
ရှေဟောင်းသူတေသနာအသင်းဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှဖြစ်တယ်လို့အခုလိုရခိုင်ဒေသအတွင်းစစ်ဖြစ်နေတဲ့ဒေသခံတွေခံစားနေရတဲ့စစ်ဘေးရှောင်ရတဲ့ဒုက္ခထိခိုက်သေးကြရတဲ့ဒုက္ခတွေပေါ်စိုးရိမ်ပူပန်ကြောင်းကုလဌာနညှိနှိုင်းရေးမှုကလည်းပြောပါတယ်တခါရခိုင်အချုပ်အခြာအာဏာကျဆင်းခြင်းဟောပြောချက်တွေကြောင့်တရားရင်ဆိုင်နေရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုထောင်ဒဏ်အနှစ်20စီချလိုက်ပါပြီ။ထိုင်းမြန်မာနယ်စပ်ကုံတွယ်ရေးပို့ပြီးတော့အဆင်ပြေဖို့ချစ်ကြည်ရတရအမှတ်1ဖွင့်ပွဲကိုတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်ရောက်ခဲ့သလိုထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချလည်းတက်ရောက်နေပါတယ်။ဒီလိုသတင်းတွေကိုကြားကြရမှာပါရှင်။အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
နယ်သာလန်နိုင်ငံ Utrecht မြို့ကတိုက်ရိုက်ထားတဲ့ဇင်းပေါ်မှာတနက်ပစ်ခတ်မှုရဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဒီကနေ့ဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်။အဲဒီပစ်ခတ်မှုကြောင့်လူ3ဦးသေဆုံးပြီး5ဦးဒဏ်ရာရပါတယ်။တနင်္လာနေ့ကပစ်ခတ်မှုဖြစ်ပြီးနိုင်ရတော်ကြာပြီးတဲ့နောက်မှာပစ်ခတ်မှုရဲ့လက်သေးဖြစ်တဲ့တရားရှိသူအသက်38နှစ်အရွယ်တူရကီနယ်ပွား Gökmen Tanış ဆိုသူကိုနယ်သာလန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးထားသူနဲ့သေဆုံးဒဏ်ရာရသူတွေကြားမှာဘယ်လိုဆက်ဆံမှုကိုမှမတွေ့ဘူးလို့ဒီကနေ့မှရဲတပ်ဖွဲ့ကပြောပါတယ်။အဓိကတန်ရာရှိသူအပြင်နောက်ထပ်လူ2ယောက်ကိုလည်းဖမ်းဆီးထားပေမဲ့တိုက်ခိုက်မှုနဲ့အဲ့ဒီလူတွေကြားဘယ်လိုဆက်ဆက်တယ်ဆိုတာကိုတော့အာဏာပိုင်တွေကမပြောသေးပါဘူး။ဒီဖြစ်ရဟာအကြမ်းဖက်ဝါဒဆိုတိုက်ခိုက်မှုမဟုတ်ဘူးလို့မပြောနိုင်တဲ့အကြောင်းနယ်သာလန်ဝန်ကြီးချုပ်မာ့ခ်ရတ်ကပြောပါတယ်။တူရကီသတင်းဌာနအနာဒိုလူကတော့ဒါဟာမိသားစုတွေအငင်းပွားတာတစ်ခုရဲ့နောက်ဆက်တွဲဖြစ်နိုင်တယ်လို့တူရကီမှာရှိတဲ့ထန်းနစ်ဆက်ဆွေမျိုးသားချင်းတွေကပြောတဲ့အကြောင်းသတင်းဖော်ပြပါတယ်။အခုဖမ်းထားတဲ့တန်ရာရှိသူဟာအရင်တုန်းကလည်းနယ်သာလန်မှာအဖမ်းခံရဘူးတယ်လို့သက်ဆိုင်ရာဒေသကနယ်သာလန်အစိုးရရှိနေတယောက်ကပြောပေမဲ့နောက်ထပ်အသေးစိတ်ကိုတော့မပြောပါဘူး။နယ်သာလန်နိုင်ငံကလေဆိပ်တွေနဲ့ပလီတွေမှာတော့လုံခြုံရေးတိုးမြှင့်ထားပါတယ်။ Utrecht မြို့မှာကျောင်းတွေပိတ်ထားပြီးမြို့ကန်တွေအိမ်ထဲမှာပဲနေကြဖို့ပန်ကြားထားပါတယ
်။ပြီးခဲ့တဲ့တောက်တာနေ့ကနယူးဇီလန်နိုင်ငံ Christchurch မြို့မှာလူပြူကြီးဆိုးရွားတာဆိုရှိတဲ့သူတယောက်ရဲ့လက်ချက်ကြောင့်တိုက်ဆုံးခဲ့ရတဲ့လူအယောက်50ရုပ်လောင်းတွေကိုသက်ဆိုင်ရာမိသားစုတွေစီကိုစပြီးတော့ပြန်လွှဲပြောင်းပေးနေတဲ့အကြောင်းနယူးဇီလန်တာဝန်ရှိသူတွေကပြောပါတယ်။တိဆုံသူအားလုံးကိုရင်ခွဲစစ်ဆေးပြီးဖြစ်တဲ့ကြောင့်နယူးဇီလန်ရဲကပြောဆိုထားပြီးတော့တိဆုံသူအားလုံးနဲ့ကဆန်နီယာကိုပဲဘယ်သူပဲဝါဆိုတာတီးပြနိုင်ခဲ့ပြီးတော့အဲ့ဒီကခြောက်ရောက်ရဲ့ရုပ်လောင်းတွေကိုတက်ဆိုင်ရမိသားစုရေးစီပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။အလောင်းတွေကဘယ်သူပဲဝါဆိုတာကိုအတည်ပြုနိုင်ဖို့ဒီချိန်နေမှာရှုပ်ထွေးလွတဲ့ကြောင်း Christchurch ရဲကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာရှင်းပြပါတယ်။အစ္စံဘာသာရေးဆိုင်ရာလှုပ်ထုံးလုံးဤအရာတေဆုံးပြပြချင်းအတက်နိုင်ဆုံး24နာရီအတွင်းမှာတေဆုံးသူရဲ့အလောင်းကိုတန့်စင်ပြီးတော့စောနိုင်သမျှစောစောမြေမြုပ်ပေးကြတာပါခြေခွေးပူဆွေးနေတဲ့မိသားစုဝင်တွေအတွက်တော့သူတို့ချစ်ခင်ရတဲ့သူတွေအေဂျင့်စွာခေါင်းချနိုင်ဖို့မြေမြုပ်ပေးနိုင်မယ့်အရေးအချိန်ကြန့်ကြာနေရတာကစိတ်တော်ကရောက်မှုပိုတိုးစေပါတယ်ဒလိထုံးစံအရာမြေမြုပ်ခင်တေဆုံးသူရဲ့ခန္ဓာကိုယ်ကိုတန့်စင်ပေးဖို့အတွက်စည်စနဝင်တဲ့အယောက်60ကလည်းအကူအညီပေးနေရပါတစ်ချိန်တည်းမှာပဲဒီပလီကိုတိုက်ခိုက်မှုနဲ့တရားစွဲဆိုခံထားရတဲ့တနတ်သမားရဲ့နာမည်ကိုမခေါ်ဖို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကအမတ်တွေကိုတိုက်တွန်းလိုက်ပါတယ်လူသက်သမားရဲ့နာမည်ကိုခေါ်နေမဲ့အစားအသက်တည်ဆုံးသွားတဲ့သူရဲ့နာမည်ကိုသာအမတ်ရပြောဆိုကြဖို့လဲသူကတိုက်တွန်းခဲ့တာပါနယူးဇီလန်ရဲ့တနတ်ဆိုင်ရာဥပဒေတွေကိုပြုပြင်ပြောင်းလဲဖို့နယူးဇီလန်အစိုးရကမိနစ်တုံးကပဲဆုံးဖြတ်လိုက်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးလ်သမ္မတဂျဲဘိုဆိုနာရိုတို့ဒီကနေ့သမ္မတအင်ပြီတော်မှာတွေ့ဆုံကြဖို့ရှိပြီးနိုင်ငံကြားကုံသွေးရေးနဲ့တန်မှန်ဆက်ဆံရေးတို့မျိုးမျိုးကိစ္စတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။ဆယ်ပြိုးရေးကဏ္ဍဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးနိုင်ငံကြားအသေးစိတ်ဆွေးနွေးထားတယ်လို့သမ္မတဘိုဆိုနာရိုအမေရိကန်ကိုရောက်မလာခင်မှာ မရိကန်ဆူအဖွဲ့အကြီးတန်းတာဝန်ရှိသူဒူကသတင်းထုတ်တွေကိုပြောပါတယ်အဲ့ဒီဆွေးနွေးပွဲတွေကနေကြထားတဲ့အကောင်အထည်ပြအနေနဲ့ရက်လက်တွေဒီကနေ့ထုတ်ပြန်မဲ့ပူးတွဲကြေညာချက်ထဲမှာပါနိုင်ချေရှိတယ်လို့လည်းပြောပါတယ်အမေရိကန်နဲ့ဘရာဇီးစီးပွားရေးလောကအချင်းချင်းပူပြီးအနီးကပ်ပူးပေါင်းဆောင်ရွက်ကြဖို့နဲ့စွမ်းအင်နဲ့အခြေခံဆောက်အုံပိုင်းတခြားစီမံကိန်းတွေမှာပူးပေါင်းဆောင်ရွက်ကြဖို့ဆိုတာတွေကိုလည်းဆွေးနွေးကြမှာပါဗင်နီဇွဲလားတိုက်ခိုက်ကောင်းဆောင်ဝန်ကွာတို့ကိုအမေရိကန်ဘရာဇီးနှစ်နိုင်ငံစလုံးကထောက်ခံကြတယ်ဆိုတာကိုလည်းအကြီးတန်းတာဝန်ရှိသူကပြောပါတယ်ဘရာဇီးစစ်ဖက်အနေနဲ့ဗင်နီဇွဲလားရဲသားတွေကိုကောက်ကွယ်ပေးဖို့ရာဗင်နီဇွဲလားစစ်ဖက်နဲ့ရှိထားတဲ့ဆက်ဆံရေးကနေတဆင့်ဗင်နီဇွဲလားအချက်တင်မှာပါဝင်လို့ဆောင်နိုင်တယ်လို့လည်းအမေရိကန်တာဝန်ရှိသူကပြောပါတယ်ဒီကရနေ့ကဘရာဇီးသမ္မတဖြစ်လာတဲ့ဘိုဆိုနာရိုဟာအမေရိကန်နဲ့သမ္မတထရမ့်ကိုထောက်ခံတဲ့ယက်တီချက်တွေကိုကင်ဆယ်ထားသူဖြစ်ပါတယ
်။အရှေ့ဥရောပမှာရုရှားရဲ့ရန်လိုရဲ့လောက်ရဲ့ဒါမှမဟုတ်တခြားရေးပေါ်ခြေနေတွေပေါ်လာတဲ့အခါမှာမြောက်အတ္တလန္တိတ်စာချုပ်နေတုံးအဖွဲ့တီးရှိမှုကိုအားကောင်းစေဖို့ရည်ရွယ်တဲ့အနေနဲ့တပ်ဖွဲ့များအလင်းမြန်ချထားခြင်းဆိုင်ရာမဟာဗျူဟာအသစ်တစ်ခုကိုစမ်းသပ်ချက်အဖြစ်ရာပေါင်းများစွာသောအမေရိကန်တပ်ဖွဲ့ဝင်တွေဂျာမနီနိုင်ငံမှာစပြီးရောက်နေပါပြီ။တန်ချက်ကတက်မဟာတစ်ကတပ်ဖွဲ့ဝင်350ဟာဘာလင်မြို့မှာဒီကနေ့ရောက်သွားကြပြီလို့ဥရောပဆိုင်ရာအမေရိကန်ကြီးတက်ကပြောပါရယ်ဒီသတင်းဖက်ထဲတပ်ဖွဲ့ဝင်စုစုပေါင်း1500ပို့ဖို့ရှိရာရဲ့ဒစိတ်တစ်ပိုင်းအဖြစ်ရောက်သွားကြတာဖြစ်ပါတယ်အဲ့ဒီတပ်ဖွဲ့ဝင်တွေဟာပိုလန်ကိုဆက်သွားကြမှာဖြစ်ပြီးတော့နယ်သာလန်မှာအရင်ကပို့ထားတဲ့တန့်ကားတွေနဲ့တခြားလက်နက်ကြီးတွေကိုလည်းပို့မှာဖြစ်ပါတယ်အဲ့နောက်မှာတော့ပိုလန်တပ်ဖွဲ့တွေနဲ့စီးရီးလိကျင်တာတွေလုပ်ကြမှာပါရွေးရှားတပ်ဖွဲ့များချထားခြင်းမဟာဗျူဟာရဲ့အဓိကချက်ကတော့တိုက်ပွဲဝင်မှုအသင့်ရှိတဲ့တပ်ဖွဲ့တွေကိုလွှဲတဲ့ချိန်မှာဥရောပတိုက်စီကိုအလင်းမြန်ပို့နိုင်မှုဖြစ်ပါတယ်။အမေရိကန်၊ကနေဒါ၊ဂျာမနီနဲ့ပြည်တွေတို့ဟာပိုလန်၊လတ်ဗီးယားနဲ့အက်စတိုးနီးယားနိုင်ငံတွေမှာတည်ရင်အရွယ်စားရှိတဲ့တပ်ဖွဲ့တွေကိုချထားပြီးဖြစ်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေအင်္ဂါညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာတပ်မတော်နဲ့အေအေရခိုင်တပ်မတော်တို့ကြားတိုက်ပွဲသတင်းတွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလုပ်ငန်းများညှိနှိုင်းဆောင်ရွက်မှု Net OSP ကအထူးစိုးရိမ်နေလို့ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာအရက်သားတွေထိခိုက်ဒေဆုံးရတာ၊အိုးရင်စွန့်ထွက်ပြေးရတာတွေဆက်ဖြစ်နေတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ်။အရက်သားတွေကိုကောက်ကွယ်ပေးဖို့ပြည်ထနာတွေကိုငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းဖို့ရင်ကျေးမှုအမွေနဲ့နေရာတွေကိုထိန်းသိမ်းတာအပါအဝင်လူသားစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့သက်ဆိုင်သူအားလုံးကိုမစ္စတာအော့စပီကတိုက်တွန်းထားပါတယ်။အထူးသဖြင့်ကလေးငယ်တွေအမျိုးသမီးတွေတက်ကြီးရွယ်တွေနဲ့ဒုက္ခရောက်နေသူအားလုံးအတွက်လိုအပ်တဲ့အကူအညီတွေကိုထိထိရောက်ရောက်ပေးခွင့်ရဖို့လည်းမစ္စတာအော့စပီကတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်ကရှေးဟောင်းရင်ကျေးမှုအမွေအနှစ်တွေရှိတဲ့မြောက်ဦးမြို့မှာတနင်္လာနေ့ညဘက်ကပြစ်ခတ်တာတွေရှိခဲ့ပြီးတဲ့နောက်ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကအခုလိုတိုက်တွန်းတောင်းဆိုလိုက်တာပါ။မြောက်ဦးမြို့မှာပြစ်ခတ်မှုနဲ့ပတ်သက်ပြီးဒီကနေ့ရက်စွဲနဲ့တမ်းမတော်ဘက်ကသတင်းထုတ်ပြန်ချက်မှာAA အကြံဖက်တောင်းကြသူအဖွဲ့ကမြို့နယ်ပြည်သူလူထုနေအများပေါ်တွင်နေရာယူ၍တပ်မတော်စစ်ကြောများနှောက်ယှက်ပစ်ခတ်ဆိုပြီးဖော်ပြထားပါတယ်မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ပလောင်တန်းတောက်ဖွဲ့ PSLF TNL နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကလည်းတပ်မတော်ကမြောက်ဦးမြို့မှာတိုက်ခိုက်နေတယ်လို့ဆိုပြီးအပြင်းအထန်တန့်ကွက်ရှုတ်ချတဲ့ကြောင်းဒီကနေ့ရက်စွဲနယ်ပယ်ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်မြန်မာရှေးအောင်သူရဒနာပညာရှင်အသင်းရဲ့မလ17ရက်တနင်္လာနေ့ထုတ်ပြန်ချက်တစ်ခုမှာတော့မြောက်ဦးရင်ကျေးမှုအမွေနှစ်ဒေသကိုစစ်မဲ့ဇုံအဖြစ်နှစ်ဖက်အဖွဲ့အစည်းတွေကသဘောတူညီချက်ထားရှိပေးဖို့မေတ္တာရက်ခံပန်ကြားထားပါတယ်
။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တန်ခဲပိတ်ဆို့မှုဖိအားပိုတိုးပေးနိုင်ဖို့အတွက်မြောက်ကိုရီးယားအတွက်တရားမဝင်ငွေလွှဲပေးနေတဲ့ဘဏ်တွေကိုအမေရိကန်အနေနဲ့ပြစ်မှတ်ထားဖို့လိုတဲ့အကြောင်းပညာရှင်တွေကသုံးသပ်ပါတယ်။ကုန်သွယ်ခွင့်ပိတ်ကန့်ထားရတဲ့နိုင်ငံတွေကကုန်ပစ္စည်းတွေကိုတင်မောချင်းချင်းတရားမဝင်ဖလှယ်မှုပြပကကုမ္ပဏီတွေကိုဘန်းပြလုပ်နေတဲ့ကိုရီးယားအစိုးရဌာနတွေကစီးပွားရေးလုပ်ငန်းနှိမ်မှုစတဲ့တန်ခတ်ပိတ်ဆို့မှုတွေကိုရှောင်တဲ့မြောက်ကိုရီးယားရဲ့နိလန်းတွေအကြောင်းအသေးစိတ်ရေးသားထားတဲ့အစီရင်ခံစာကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားအရေးကျွမ်းကျင်သူတွေကထုတ်ပြန်လိုက်ပါတယ်။ရေနံတွဲပစ္စည်းတွေနဲ့ကြောင်မီးတွေကိုတင်မောတဲ့အချင်းချင်းတရားမဝင်ဖလှယ်မှုတွေအတွက်မြောက်ကိုရီးယားရဲ့ငွေလွှဲမှုတွေကိုပြပဘဏ်တွေကလုံဆောင်ပေးတဲ့အကြောင်းစီးရင်ခံစာမှာဖော်ပြထားတာပါ။နျူကလ িয়ার ဖြုတ်သိမ်းရေးဆိုင်ရာသဘောတူညီချက်မရနိုင်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးစည်းဝေးပွဲအပြီးတပတ်ကြာမှာဒီစီးရင်ခံစာထွက်ပေါ်လာတာပါ။နျူကလ ရဲလက်နက်ဖြုတ်သိမ်းမှုမြောက်ကိုရီးယားကိုပိုပြီးတော့ထိထိရရတွန်းအားပေးနိုင်မှုအတွက်ပိုတင်းမာပြီးတော့ထိရောက်တဲ့တန်ခတ်ပေးဆုမှုတွေကိုလှုံ့ဆော်ဖို့လိုလားတဲ့အကြောင်းပညာရှင်တွေက VOA ကိုသုံးသပ်ပြောဆိုပါတယ်
Boeing 737 MAX ဂျက်လီယန်တွေထုတ်လုပ်တာနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနအစိုးရရှိနေတွေစုံစမ်းစစ်ဆေးနေတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးသိရှိထားသူတူကတနင်္လာနေ့မှာပြောပါတယ်။ Ethiopia လေကြောင်းလိုင်းက MAX 8ခီးတဲ့တင်လေယာဉ်ပြီးခဲ့တဲ့သတင်းဘက်ကပြတ်ကျတဲ့ဖြစ်ရပ်နဲ့ Indonesia Lion Air လေကြောင်းလိုင်းကလေယာဉ်အော်တိုဘာလကပြတ်ကျခဲ့တဲ့ဖြစ်ရပ်နှစ်ခုအကြားရှင်းလင်းသိသာတဲ့တူညီမှုတွေရှိတယ်လို့ပြင်သစ်လေကြောင်းကဏ္ဍစုံစမ်းစစ်ဆေးရေးမှုတွေကောက်ချက်ချလိုက်တဲ့နေ့မှာပဲအမေရိကန်တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုသတင်းထွက်လာတာပါ။Boeing ကုမ္ပဏီကို American Federal လေကြောင်းကဏ္ဍအုပ်ချုပ်ရေးအဖွဲ့ FAA ကဘယ်လိုစီကံသတ်မှတ်ထိန်းချုပ်တဲဆိုတာတရားရေးဌာနကစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့အဲ့ဒီလူကပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုအများပြည်သူသိရှိအောင်ကြေညာထားတာမဟုတ်တဲ့အတွက်အမည်ထုတ်ဖော်မပြောဖို့ပန်ကြတာပါ။လေယာဉ်ထုတ်လုပ်မှုမှာပါဝင်သူတူစီကနေ email တွေအပြန်အလှန်ပေးပို့ထားတဲ့စာတို့တွေနဲ့တခြားဆက်သွယ်ချက်တွေပေးပို့ဖို့ Federal တရားသူကြီးအဖွဲ့တစ်ဖွဲ့ကစင့်ခေါ်ထားတယ်လို့လည်းဒီအကြောင်းသိရှိထားသူက AP သတင်းဌာနကပြောပါတယ်။
အိန္ဒိယမြန်မာတို့နဲ့နယ်နိမိတ်ချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းရန်ဂါမာတီခရိုင်မဲယုံတစ်ခုကမဲပုံးတွေတင်လာတဲ့ကားနစီကိုတနက်သမားကတင်းလာနေတဲ့ကပြစ်ခတ်ခဲ့တာကြောင့်အနည်းဆုံးလူခဏယောက်သေဆုံးခဲ့ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ဒဏ်ရာရသူ14ယောက်လောက်လည်းဆေးကုသခံရစေဖြစ်ပါတယ်။ဒါကဘယ်သူလက်ချက်ဆိုတာကိုတော့လက်တလုံးမှမသိရသေးပါဘူး။ဒီရန်ဂါမာတီခရိုင်မှာလက်နက်ကိုင်တိုင်းသားအဖွဲ့တွေထိန်းချုပ်ထားမှုလည်းရှိတယ်လို့လည်းပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒေသတွင်းအစိုးရတာဝန်ရှိသူတွေရွေးချယ်နိုင်ရေးမဲပေးကြတာဖြစ်ပေမဲ့လည်းမဲမဲ့တမာမှုရှိတယ်ဆိုပြီးတော့ရွေးကောက်ပွဲမှာဝင်ပြိုင်သူတချို့ကတပိတ်မောင်းနေကြပါရယ
်အာဖရိကနဲ့တော်မန်ကမိုဇမ်ဘစ်နိုင်ငံကိုပြီးခဲ့တဲ့သတင်းဘက်ကအီဒါယီဆိုက်ကလုန်းမုန်တိုင်းတက်ခတ်တာကနေတည်ဆုံးသူတထောင်ကျော်ရှိပြီလို့ယူဆရတဲ့ကြောင်းမိုဇမ်ဘစ်သမ္မတဖိလီပီညူးစီကပြောပါရယ်ဒီတိုင်းမုန်တိုင်းဟာမိုဇမ်ဘစ် 11 ကမ်းရိုးတန်းမှာရှိတဲ့ဘိုင်ရာအိန္ဒိယသမုဒ္ဒရာဆေးကမ်းမြို့ကိုဝင်တိုက်ပြီးတဲ့နောက်ဇင်ဘာဝေနဲ့မာလာဝေနိုင်ငံတွေကိုလည်းဆက်တိုက်သွားတာပါဒီနိုင်ငံသုံးနိုင်ငံမှာတည်ဆုံသူအရေအတွက်ကိုတာဝန်ရှိသူတွေအတည်ပြုထားတာကတော့215ယောက်ပါဇင်ဘာဝေအရှေ့ပိုင်းမှာလူရပေါင်းများစွာပျောက်ဆုံးနေပြီးနေအိမ်တစ်ထောင်နီးပါးဖြစ်စီသွားပါတယ်မိုဇမ်ဘစ်မာလာဝေနဲ့ဇင်ဘာဝေနိုင်ငံတွေကလူပေါင်းတသန်းခွဲကျော်မုန်တိုင်းတန်တင်ထားတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာခန့်မှန်းထားပြီးအဲ့ဒီလူတွေကအများစုဟာကျေးလက်ဒေသတွေကဖြစ်တယ်လို့ပြောပါတယ်
အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ရဲ့မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကိုဇက်တိုက်နာစင်ကြရမှာပါ။ရခိုင်ပြည်နယ်ကရှေးဟောင်းအမွေအနှစ်တွေမပြောက်ဆုံးမပျက်စီးစေဖို့နဲ့ကမ္ဘာအမွေအနှစ်တင်သွင်းခြင်းဆိုင်ရာလုပ်ငန်းတွေနှောင့်နှေးမှုမရှိအချိန်မီတင်သွင်းနိုင်ရေးအတွက်မြောက်ဦးရင်ကျေးမှုအမွေအနှစ်ဒေသကိုစစ်မဲ့ဆုံးအဖြစ်ထားရှိပေးဖို့မြမရှေးဟောင်းသုတေသနပညာအသင်းကနှစ်ဖက်အဖွဲ့အစည်းတွေကိုမြစ်တာရက်ခံလိုက်ပါတယ်။ဒီရပိုင်းအတွင်းမြောက်ဦးမြို့အတွင်းပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ရင်ကျေးမှုဆိုင်ရာအဆောက်အဦတချို့ထိခိုက်ခဲ့တဲ့နောက်မှာအခုလိုထုတ်ပြန်လိုက်တာပါ။ဒီသတင်းကို VOA မြမပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့အေအေတပ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာပြင်းထန်လာနေပြီးဒီရက်ပိုင်းတွေအတွင်းမှာရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့တော်ဖြစ်တဲ့မြောက်ဦးမြို့မှာပါတိုက်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာနေပါတဲ့ဒီပြစ်ခတ်တိုက်ခိုက်မှုတွေဟာဒီလ15ရက်နေ့ကတစ်ချိန်17ရက်နေ့မြောက်ဦးပိုင်းမှာတစ်ချိန်ဖြစ်ပွားခဲ့တာပါဒီလိုတိုက်ခိုက်မှုတွေကြောင့်မြောက်ဦးရင်ကျေးမှုအမွေအနှစ်တွေပျက်စီးဆုံးရှုံးမှုမရှိအောင်စစ်မဲ့ဆုံးဖြစ်ထားရှိဖို့မြမရှေးဟောင်းသုတေသနပညာအသင်ကတိုက်တွန်းကြောင်းအသင်ရဲ့ဥက္ကဋ္ဌဦးစိုးဝင်းနိုင်ကပြောပါတယ
်အဓိကတော့ကျွန်တော်တို့ကအမွေနှစ်ဒေသမှာဘာမှမဖြစ်သေးဘူးပေါ့ဒီအမွေနှစ်ဆိုတာအစားထိုးပြင်မရနိုင်တဲ့ပစ္စည်းလေရောက်ဖို့ဆိုရင်အခုဆိုရင်ကမ္ဘာအမွေနှစ်ကိုတင်သွင်းဖို့တော့ကျွန်တော်ကြိုးစားနေတဲ့အချိန်ဖြစ်တယ်လေတချို့ဆိုရင်တတ်မှတ်ထားတာရှိတယ်လေဒီဟာတွေကိုစစ်မဲ့ဆုံးဒီညမှာစစ်မဖြစ်ရဆိုတာမျိုးလေးနဲ့အဲ့လိုမျိုးပေါ့နှစ်ဖက်ဖွဲ့စည်းသဘောတူညီမှုယူပြီးတော့ဒီပြားရရှိတဲ့ area မှာတက်နိုင်တော့မဖြစ်အောင်လို့ပေါ့ဆိုကျွန်တော်ကဒါကိုမိတ္တရခံတဲ့သဘောပ
ါမြမရှေးဟောင်းသုတေသနပညာအသင်းကထုတ်ပြန်တဲ့ကြေညာချက်မှာလက်နက်ကင်ပြိပခရေအကြာယဉ်ကျေးမှုအမွေအနှစ်ကာကွယ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံက1956ခုနှစ်ကတည်းကလက်မှတ်ရေးထိုးထားကြောင်းနဲ့ဒီသဘောတူညီချက်မှာယဉ်ကျေးမှုအမွေအနှစ်ကိုပြစ်မှတ်ထားတိုက်ခိုက်တာယဉ်ကျေးမှုအမွေအနှစ်ဒေသမှာစစ်မဲ့ဖြစ်ပွားတာရင်ကျေးမှုအမွေနှစ်ကိုခံတက်တဖွဲ့အကာအကွယ်ယူအသုံးပြုတာစရတွေကိုရှောင်ရှားဖို့ပြဋ္ဌာန်းထားကြောင်းဖော်ပြထားပါတယ် မြောက်ဦးအမွေနှင့်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရဲ့ဒူဥက္ကဋ္ဌဦးတန်းမြင့်ကဒီလ15ရက်နေ့ကပြစ်ခတ်မှုကြောင့်ရှေးဟောင်းယဉ်ကျေးမှုဆိုင်ရာအဆောက်အုံတွေကိုထိခိုက်ခဲ့ကြောင်းပြောပါတယ
်။ဟိုတရက်ကတော့ကျွန်တော်ဒုက္ကံနယ်အနားမှာတလုံးကျခွဲတယ်။အဲဒီနောက်မှာတော့ရှေးဟောင်းလုံတုံးရဲ့ဆောက်ဦးပေါ့လေဆောက်ဦးမှာတော့ထိခိုက်သွားတယ်ပေါ့။ဒုက္ကံနယ်ကအလွန်လေးရတယ်ဆိုတော့နောက်ပြီးတော့ဒီဒုက္ကံနယ်အနောက်ဘက်ဒိုင်းအဆုံးအကျော်လောက်မှာရှိတယ်။နောက်မြေသိစေအဲဒီရှောင်းကျောက်ခုပေါ်မှာကျတယ်အောက်တာအပေါ်ဘက်ကြားတာကျတော့အောက်ကိုတော့သိမှသိတယ်ဆိုတာအဲ့ဒါမနေ့ကလည်းတညလုံးပြစ်ခတ်တယ်ဆွတ်လာမနေ့ကပြစ်ခတ်မှုတော့ကြားလာတော့မသိဘူးကြားတော့တော့
လောလောဆယ်မှာမြောက်ဦးမြို့ရှေးဟောင်းယဉ်ကျေးမှုနယ်မြေအတွင်းမှာတက်မတော်ကတက်ရင်သုံးရင်နဲ့ရဲတက်ရင်တရင်အခြေစိုက်ထားပြီးတချို့တပ်ဖွဲ့ဝင်တွေဟာမြောက်ဦးမြို့ဝင်းကျင်ကတောင်ကုန်းတွေမှာနေရာယူထားကြောင်းနဲ့ဒီတောင်ကုန်းတွေမှာရှေးဟောင်းခံတက်တွေမြို့ရိုးကြောက်တိုင်းတွေနဲ့ဖျားစီတီတွေရှိကြောင်းဒေသခံတွေကပြောပါတယ်ဒီလ15ရက်နေ့ကပြစ်ခတ်မှုမှာမြို့သမီးတဦးထိခိုက်ဒဏ်ရာရခဲ့ပြီး16ရက်နေ့ပြစ်ခတ်မှုမှာတော့အရသာအနည်းဆုံး6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်တလုံးမီးလောင်ခဲ့ပါတယ်။ဒီနေ့မနေ့အစောပိုင်းမှာလည်းပြစ်ခတ်မှုတွေကြားနေရပြီးမြောက်ဦးမြို့ဟာလူသွားလူလာမရှိသလောက်ဖြစ်နေကြောင်းမြို့ကန်တယောက်ကပြောပါတယ်
။ဒီမနေ့ကခဏနာရီဆိုလို့ရှိရင်ဈေးတွေအကုန်လုံးဖွင့်ကြပစ်ချတော့မှာပဲဒီလက်နေကြည့်တယ်ကြားလာတဲ့အခါကျတော့ဈေးတွေအကုန်လုံးပြန်ပေးပြီးတော့တစ်ဈေးလုံးပေးပြီးတော့သွားကြတော့လေအကုန်လုံးဈေးပေးထားလိုက်တယ်မြို့မှာလေးသွားလာတာမရှိတော့ဘူးလို့ပဲတင်းတင်းတင်းဆိတ်ဆိတ်နဲ့ဒီလိုပဲဖြောက်ကဲကဲဖြစ်သွားတာစင်နိုင်လောက်ကြီးကတော့ဒီလက်နေကြည့်ပတ်တင်တွေကြားရတယ်စင်နိုင်နောက်ပိုင်းကြည့်တော့ဘာစင်မှမကြားသေးဘူးအေးဆေးဆေးပါပဲအချိန်တွေက
မြောက်ဦးမြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အစိုးရတပ်မတော်ကလူနေရပ်ကွက်တွေတဲ့အထိဝင်ရောက်ပြီးအရသာပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့စွပ်စွဲပြီးဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်း MNDAA ကိုကတ် PSLF TNLA တမ်းပလောင်နဲ့ ULAAA ရခိုင်စတဲ့မဟာမိတ်တပ်ဖွဲ့၃ဖွဲ့ပူးပေါင်းပြီးဒီကနေ့မတ်လ19ရက်နေ့နေ့စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ဒါကိုစစ်ဆေးအေးအေးယူဖို့အတွက်လဲတောင်းဆိုကြောင်း PSLF TNLA တအမ်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ
်။ကိုကတော့ဒီအမ်းမတ်အဖွဲ့ဖြစ်တဲ့အန်တီရှာတီဘုံကကျွန်တော်ဒီကမှလည်းအဲ့လိုမျိုးဖြစ်စီနေဝါးရှိခဲ့ဘူးပဲ။ဒီမြန်မာတမရဖီတောင်ရှိတဲ့စစ်ဆေးပေါ်တူမှဒီပေါ်တူလို့
တမရဘက်ကတော့အခုပြစ်ခတ်မှုတွေမှာအေးအေးအဖွဲကလူနေအိမ်တွေပေါ်ကနေရာယူပြီးတမရစစ်ကြောင်းကိုပြစ်ခတ်ခဲ့တဲ့အတွက်ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။အေးအေးရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကတော့16ရက်နေ့ပြစ်ခတ်မှုမှာသူတို့ဘက်ကတိုက်ခိုက်တာမရှိကြောင်းသတင်းမီဒီယာတွေကိုပြောဆိုထားသလို15ရက်နေ့ကလည်းမြောက်ဦးမြို့မှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းအေးအေးအဖွဲကကြေညာချက်ထုတ်ပြန်ထားပါတယ်။လာမယ့်21ရက်နဲ့22ရက်နေ့တွေမှာတော့ AA အပါဝင်အပြည့်ရစာချုပ် NCA ကိုလက်မှတ်မြေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC တမရညှိနှိုင်းဆွေးနွေးရေးအဖွဲ့တို့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
ကိုမိုးစောပြောပြခဲ့တာပါရှင်အခုလိုရခိုင်ပြည်နယ်ထဲမှာအေးအေးရခိုင်လက်နက်ကိုင်တပ်မတော်နဲ့မြမအစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေကြောင်းသတင်းတွေထပ်မံထွက်ပေါ်လာနေပြီးအရသာပြည်သူတွေသေကြီးထိခိုက်မှုတွေရှိတဲ့အပြင်ဒေသခံပြည်သူတွေနေရက်စွန့်ခွာထပ်ပြေးနေကြရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာအထူးစိုးရိမ်ပူပန်မိကြောင်းကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု NetOx B ကပြောကြားလိုက်ပါတယ်ကိုစောဝင်းလိုင်ကအပြည့်အစုံတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့ပေါ်မှာတနင်္လာနေ့ကနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု NUC OSB ကမလ19ရက်ဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ကုလသမဂ္ဂဌာနညှိနှိုင်းရေးမှုရဲ့ကြေညာချက်ကိုတော့ Mr. OSB ရဲ့ပြောခွင့်ရပုဂ္ဂိုလ် Stanislav Seeling က VOA ကိုအခုလိုဖတ်ကြားပြခဲ့ပါတယ
် The acting resident and humanitarian coordinator Knut Osby is deeply concerned about new reports of fighting between the Arakan army
ခိုင်ပြည်နယ်တွင်အေးရခိုင်တပ်မတော်နဲ့မြန်မာစစ်အုပ်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရသာပြည်သူတွေတိုက်ချေတံရရတွေရှိနေတဲ့အပြင်ဒေသခံပြည်သူတွေနေရဲစွန့်ခွာထွက်ပြေးနေရတယ်ဆိုတော့သတင်းတွေကြားသိရတဲ့အတွက်ကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု NetOSP အနေနဲ့အထူးစိုးရိမ်ပူပန်မိပါတယ
်ဒါအပြင်ရခိုင်ပြည်ပခန့်ကိုညှိနှိုင်းတဲ့နည်းနဲ့အဖြေရှာကြဖို့အတွက်လည်းယာယီဌာနကိုယ်စားလှယ် Mr. Osby ကသူ့ရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်
Mr. Osby urges all sides of the conflict to ensure the protection of civilians, resolve differences through peaceful means.
ဒီပြစ်ခတ်မှာပါဝင်သူတွေအားလုံးအနေနဲ့လည်းအယက်သားပြည်သူတွေကိုအကာအကွယ်ပေးတာပါဝင်မတူညီမှုတွေကိုငင်းချတဲ့နည်းလမ်းနဲ့ဖြေရှာကြဖို့ယဉ်ကျေးမှုအမွေနဲ့ဆိုင်ရာအစအဦးတွေကိုထိန်းသိမ်းပြီးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူ့ခွင့်ရေးဆိုင်ရာဥပဒေတွေကိုလိုက်နာဆောင်ထိန်းကြဖို့လည်းမစ္စတာအော့စပီကတိုက်တွန်းပါတယ
်လက်ရှိပြစ်ခတ်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအတွက်မြန်မာအစိုးရကိုကမ်းလှမ်းထားကြောင်းလည်းမစ္စတာအော့စပီရဲ့ညင်ညာချက်မှာဖော်ပြထားပါတယ်
Mr. Osby calls for effective humanitarian access to populations in need of aid, particularly the children.
အခုညထောက်ပံ့လူအပ်နေသူအားလုံးထူးသဖြင့်ကလေးသင်ငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်တွေပါဝင်ဒီပရစ်ခတ်ကြောင့်တက်ရောက်မှုတန်ခံနေရသူအားလုံးထိရောက်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလင်လန်းမီနေရေးအတွက်လိုအပ်တဲ့အကြောင်းကုလသမဂ္ဂအနေနဲ့လည်းမြန်မာတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပရစ်ခတ်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်လက်ကူညီဆောင်ရွက်ပေးနိုင်ရေးအဆင်သင့်ရှိနေပါတယ
်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာမနေ့တနင်္လာနေ့ညနေပိုင်းကဖြစ်သွားခဲ့တဲ့ပစ်ခတ်မှုတွေကြောင့်မြို့ကနေထိလန့်တကြားပုံအောင်ခဲ့ကြရပါတယ်။အေရခိုင်တပ်မတော်နဲ့မြန်မာစစ်တပ်အကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့ဒီလပိုင်းနေအတွင်းမြောက်ဦးမြို့နယ်တဝိုက်မှာလည်းနေ့စဉ်ဆိုသလိုပစ်ခတ်တန်တွေကြားနေရပေမဲ့အခုလိုမျိုးရင်းကိုလာပြီးပစ်ခတ်တာမျိုးကတော့အရင်ကမရှိခဲ့ပါဘူးမြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့မြန်မာစစ်တပ်ကဒီကနေ့မလ19ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့တပ်မတော်စစ်ကြောင်းကိုအေအဖွဲ့ကမြောက်ဦးမြို့အဝင်မှာည9နာရီခွဲကျော်လောက်ကစတင်တိုက်ခိုက်တာမှာအပြန်အလှန်ပစ်ခတ်မှုတွေဟာနိုင်ဝက်လောက်ကြာခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကိုယ်စားဝန်လိုင်းပြောပြခဲ့တာပါရှင်။ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းအထိမ်းအမှတ်စာပေဟောပြောပွဲကဟောပြောချက်တွေနဲ့ပတ်သက်ပြီးအမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကတ်မှုအကြီးညိုပြည့်စုံမှုပုံမှားတွေနဲ့ထောင်ဒဏ်အနှစ်20စီချမှတ်လိုက်ပါတယ်။ဒီလိုပြစ်ဒဏ်ဟာပြစ်မှုနဲ့ပြစ်ဒဏ်မမျှတာဘူးလို့ဝေဖန်မှုတွေရှိနေသလိုတင်းမာမှုတွေပိုဆိုးအောင်လုပ်ရကြတယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။နောက်ဆက်ခုနှစ်ခုနှစ်ဒီဇင်ဘာကကျင်းပတဲ့ရခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆင်းခြင်းထိမ့်မဲ့စာပေဟောပြောပွဲမှာဟောပြောချက်တွေနဲ့ပတ်သက်ပြီးရခိုင်မျိုးနယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်မျိုးသားပါတီ AMP ခေါင်းဆောင်ဒူလည်းဖြစ်တဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ကိုတိုင်းဆွေရကတရားစွဲဆိုထားတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့သူတို့နှစ်ဦးကိုနိုင်ငံတော်ပုံကံမှုပုံမှန်1-2နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်905ရုံးနဲ့စစ်တွေခရိုင်တရားရုံးကအပိတ်သက်အမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒီကနေ့အမိန့်ချမှတ်လိုက်တဲ့အချိန်တွေကိုဒေါက်တာအေးမောင်ရဲ့အကျိုးဆောင်တရားလွှတ်တော်ရှင်နေဦးဆန်ရွှေမောင်က
ဟိုရတဲ့ပုံမှန်120နဲ့ကောထောင်းနဲ့ထောင်းနဲ့120အဲ့ဒါပြီးတော့ဟိုဟာပေါ့905ခါခွဲကိုထောင်းနဲ့နှစ်ဆိုတော့ဟိုဟာပေါ့ဟိုတရားကြီးကတော့ဟိုပြစ်တယ်မြောက်တပေါင်းစီအပေါင်းတွေတက်ခဲ့တယ်ဆိုပြီးအမိန့်ချအဲ့ဒါပြီးတော့ဟိုခွာခွာရှုပ်ရက်တွေရှိတယ်ကိုထုတ်လို့ခံစားရတယ်ဆိုပြီးအမိန့်ချဟိုကျွန်တော်တို့ကတော့အဲ့ဒီတရားဝင်အမိန့်ကိုမကျင်းနိုင်ကျွန်တော်တို့ကတော့အယူခံတက်ပိုင်ခွင့်ရှိတယ်ဆိုတော့ဟိုကကျွန်တော်တို့ကတော့ဟိုဒီနေ့အမိန့်ကိုကျွန်တော်တို့ကဟိုပါအဲ့ဒါပဲကော်ပီပေါ့မိတူကူကိုကျွန်တော်တို့ကို6တော့တင်လိုက်ပြီအမိန့်ရတာလည်းကိုကျွန်တော်တို့ကဟိုကပြင်းနေတရားဝင်ဆက်ပြီးတော့အယူခံဟိုကကျင်းမဲ့စီစဉ်ရှိတယ်သူကလည်းပြောပါတယ်ဟိုကပေါ့အယူခံတက်ပိုင်ခွင့်ရှိတယ်ဆိုပြီးတော့သူလေးဟိုပါအမိန့်ချပြီးမှသူပြောတော့ပါ
အစိုးရပိုင်းကသူတို့နှစ်ဦးကိုမတရားအသိဆက်သွယ်မှုစက်ကွန်တင်နဲ့ဆွဲဆိုထားတာကိုပယ်ဖြတ်ပေးခဲ့ပြီးကျန်တဲ့ပုံမှန်နှစ်ခုနဲ့ဆက်လက်တရားဆွဲဆိုခဲ့တာလည်းဖြစ်ပါတယ်။ဒီတရားဆွဲဆိုမှုပုံမှန်တွေကိုပယ်ဖြတ်ပေးဖို့တိုင်းတရားလွှတ်တော်ကိုရှောက်ထားခဲ့ပေမဲ့ပလက်ခဲ့ပြီးဒီကနေ့မှာအပိသက်အမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အမိန့်ချမှတ်ခြင်းတရားရုံးရှိမှဒေါက်တာအေးမောင်နဲ့ဆရာဝေဟင်အောင်တို့ကိုထောက်ခံအားပေးသူတွေစုဝေးခဲ့ပြီးရဲတပ်ဖွဲ့ကလည်းလုံခြုံရေးအင်အားအများပြားချထားခဲ့ရပါတယ်။ဒေါက်တာအေးမောင်ဟာရခိုင်မျိုးသားပါတီ AMP ရဲ့ဥက္ကဋ္ဌတယောက်လည်းဖြစ်သလိုဒီကနေ့အမိန့်ချမှတ်တာနဲ့ပတ်သက်လို့ AMP ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်ကအ
ဲ့တော့ဒီနေ့စီရင်ဆုံးဖြတ်ချက်ကြီးပြည်မှုနဲ့ပြည်သားအင်မတန်မနှမတောက်ဖြစ်တယ်ကျွန်တော်တို့ရခိုင်ပြည်နယ်မှာတော်တော်ကြီးကိုအကျက်အဒီနဲ့အခက်အခဲတွေဟိုတော်တော်ကြီးတရားနေတဲ့အချိန်ကြီးအဲ့ဒီလိုစုပ်မှုတွေဖြစ်နေတဲ့အချိန်မှာတခါဒေါက်တာအေးမောင်ကိုခုလိုပြည်သားများပြည်မှုတော်တော်ကြီးကိုမြင်းမြင်းမမတီမမပြည်တယ်ပြည်တာဟာဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုမြင့်ချဲနဲ့မိတဲ့ဖြည့်ရှင်းအောင်မကြပါနဲ့ပုံရိပ်ပုံရိပ်အလဲဝင်းသားမလားလူတွေရဲ့မတင်တဲ့ချက်တွေပို့ပြီးတော့စီမလာအောင်လုပ်လာမကြဘူးလားလို့အဲ့ဒီလိုဝေဖန်မှုတွေမြင့်မလာတော့ကျွန်တော်တို့ပြရတယ်
မြောက်ဦးမြို့မှာရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းအထိမ်းအမှတ်ပွဲတော်ကျင်းပတာကိုအာဏာပိုင်တွေဘက်ကတားဆီးခဲ့တဲ့အတွက်လူစုလူဝေးဖြစ်ခဲ့ပြီးအာဏာပိုင်တွေနဲ့ဒေသခံတွေအချင်းချင်းတင်းမာခဲ့လို့ခုနှစ်ဦးတေဆုံးခဲ့ပြီးဒရာစင်လောက်တန်ရာရရှိခဲ့ပြီးတဲ့နောက်မှာဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ဘက်ကအခြေအနေတွေဒီမှာပဲရန်နာပြီးအခုထိုင်းမြန်မာချစ်ကြည်ရေးတရဖွင့်ပွဲအကြောင်းကိုလည်းပြောပြပါရစေရှင်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားနေဆက်ကုံသွေးရေးပုံမှုလွဲကူချောမွေစေဖို့နှစ်နိုင်ငံချစ်ကြည်ရေးတရအမှတ်1ကိုမတ်လ19ရက်နေ့မှာတရားဝင်ဖွင့်လှစ်လိုက်ပါတယ်။ဒီတရားဖွင့်ပွဲကိုတော့မြန်မာနိုင်ငံဘက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံဘက်ကတော့ဝန်ကြီးချုပ်ပရယုတ်ချန်ဝချာတို့လာရောက်ပြီးတော့ဖွင့်လှစ်ပေးခဲ့ကြတာဖြစ်ပါတယ်။အပြည့်အစုံကိုထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။နှစ်စဉ်ဘန်းငွေတန်ပေါင်း8000ကနေ3000လောက်ထိကုန်သွယ်မှုလုပ်နေတဲ့ထိုင်းမြန်မာနှစ်နိုင်ငံနယ်ဆက်ကုန်သွယ်စီးဆင်းမှုတွေဟာအခုအစ်စ်ဖွင့်လှစ်လိုက်တဲ့ချစ်ကြည်ရေးတရားကြောင့်ပုံမလွဲကူချောမွေ့လာစီတော့မှာပါကုန်သွယ်ရေးပုံမလွဲကူလာတာနဲ့အမျှနှစ်နိုင်ငံလုံးအတွက်ဖွံ့ဖြိုးတိုးတက်စေဖို့ကိုလည်းရည်ရွယ်သလိုအင်းနီနာချင်းနှစ်နိုင်ငံကြားမှာလည်းချစ်ကြည်ရင်းနှီးမှုတိုးမြင့်တည်ဆောက်နိုင်ဖို့အတွက်ဖြစ်တယ်ဆိုပြီးဒီကနေ့ချစ်ကြည်ရေးတရားဖွင့်ပွဲကိုတက်ရောက်လာခဲ့တဲ့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကပြောပါတယ်
။ဒီလိုချစ်ရှိချစ်ကြည်ရေးတရားဟာနိုင်ငံအကြားရုပ်ပိုင်းဆိုင်ရာပေါင်းစည်းဆက်သွယ်မှုပေါ်တာမကနိုင်ငံပြည်သူများအကြားချစ်တွေ့ပေါင်းစည်းဆက်သွယ်မှုတွေကိုလည်းတိုးမြှင့်ပေးနိုင်မှာဖြစ်ပါတယ်။ဒေသတွင်းနိုင်ငံများနဲ့နိုင်ငံများရဲ့တာယဝါပြောမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုပေါ်ဆောင်ပေးနိုင်တဲ့ဒီရာကြီးဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကလည်းမြန်မာနိုင်ငံကနေဒီဖွင့်ပွဲကိုလာတက်ကြတဲ့နိုင်ငံတော်အကြီးအကဲနဲ့သက်ဆိုင်ရာလူကြီးမင်းတွေကိုမင်္ဂလာပါဆိုပြီးမြန်မာလိုနှုတ်ခွန်းဆက်ပြောကြခဲ့ပြီးအခုလိုမျိုးနှစ်နိုင်ငံကုန်သွယ်ရေးတကားပေါက်တစ်ခုထပ်မံဖွင့်လှစ်နိုင်ခဲ့တဲ့အတွက်သူ့အနေနဲ့ဂုဏ်ယူမိပါတယ်ဆိုပြီးပြောပါတယ်
။ဒါအဲ့ဒါကိုမြန်မာကတော့မနေ့ထိုင်းဒါကလည်းတော့နန်းကုန်ကြကုန်
ထိုင်းမြန်မာနယ်ဆက်ကုန်သွယ်ရေးအဓိကလမ်းကြောင်းကနေနှစ်နိုင်ငံကုန်စည်ပို့ဆောင်ရေးတွေပုံမတိုးတက်လာတော့မှာဖြစ်ပါတယ်။မြန်မာဟာထိုင်းနိုင်ငံနဲ့အနီးဆုံးမှာရှိနေတဲ့နိုင်ငံဖြစ်လို့နှစ်နိုင်ငံချစ်ကြည်ရေးဆက်ဆံရေးရေရှည်တည်တံ့ခိုင်မြဲစေမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။အခုတရားအမှတ်1ကိုဖွင့်လှစ်နိုင်တာဟာထိုင်းနဲ့မြန်မာကြားမှာဆက်ဆံရေးပုံမကောင်းမွန်လာတဲ့တက်ရောက်တစ်ခုဖြစ်တယ်လို့လည်းပြောဆိုခဲ့ပြီးနှစ်နိုင်ငံဘူးတွဲလှုပ်ဆောင်မှုတွေကြောင့်အောင်မြင်သွားပါတယ်ဆိုပြီးပြောဆိုခဲ့တာပါဒီနှစ်ကိုနှစ်နိုင်ငံကုန်သွယ်ရေးကဘန်းငွေတန်ပေါင်း8000ကနေသသိန်းကျားလောက်ကုန်သွယ်မှုတွေရှိနေပြီးအမှတ်တတရားကတော့ကားတွေနဲ့ပိတ်ကျက်နေလို့သွားလာလို့မရသလိုတစ်နှစ်တစ်နှစ်ကိုကားရန်အရှိကြီးတွေကအချိန်နဲ့ကြာနေတာကြောင့်စီးပွားရေးလုပ်ငန်းတွေကုန်သွယ်စီးဆင်းမှုတွေအတွက်ထင်သလောက်ခရီးမပေါက်ဖြစ်နေရတာပါဒါပေမဲ့ကုန်စည်အများစုကတော့ထိုင်းနိုင်ငံဘက်ကနေသွားရတဲ့ကုန်ပစ္စည်းတွေသာများပါတယ်အမှတ်1ချစ်ကြည်ရေးတရားထက်ကိုဤပညာအပါဝင်အဖက်ဖက်ကပြည့်စုံအောင်ဆောက်လုပ်ထားတဲ့မဲဆောက်မြောက်ဒီအမှတ်1ချစ်ကြည်ရေးတရားကိုဖွင့်လှစ်နိုင်ခဲ့တာဟာဒီချစ်ကြည်ရေးတရားအသစ်စီမံကိန်းအတွက်ထိုင်းဘက်ငွေတန်ပေါင်း 4,283 တန်းကုန်ကြခံပြီးတိစောက်ပေးခဲ့တာဖြစ်ပါတယ်မဲဆောက်မြောက်ဒီအမှတ်1ချစ်ကြည်ရေးတရားအရှိကတော့မြန်မာဘက်ချမ်းမှာ4ကီလိုမီတာသာရှိပြီးထိုင်းဘက်ချမ်းမှာတော့18ကီလိုမီတာရှိပါတယ်ဒီတရားဖွင့်လှစ်လိုက်တဲ့အတွက်ထိုင်းနိုင်ငံဘက်ကကုန်စည်စီးဆင်းမှုတွေကကြန့်ကြာမှုမရှိတော့ဘဲပုံမလွဲကူသွားမှာဖြစ်လို့ထိုင်းနိုင်ငံဘက်ကတော့အ мян ဖွင့်လှစ်နိုင်ရေးကိုစ조사ခဲ့တာဖြစ်ပါတယ်ကုန်ကြငွေအားလုံးကိုတော့ထိုင်းနိုင်ငံဘက်ကအကုန်ကြခံပြီးဆောက်လုပ်ပေးခဲ့တာဖြစ်ပါတယ်ရှင်
မအေးအေးမှပြောပြခဲ့တာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ချံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာဘိုက်အစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားနိုင်သလိုအီးမေးလ်လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်စာအစီအစဉ်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေကိုနားဆင်ကြရမှာပါဒီအစီအစဉ်တွေကို90နာရီထိလိုင်းတိုမီတာ2532နဲ့58တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်နှစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခဲ့အရင်ဆုံးကိုငင်းချမ်းအစီအစဉ်တင်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မြန်မာညာတင်ဆောင်ခဲ့ရတဲ့နယူးဇီလန်ဗလီပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုအပါအဝင်တကဘာလုံးမှာရှိတဲ့လူအတိုင်းဝိုင်းတွေအတွင်းအမုံတရားနဲ့နိုင်ငံသားကြောက်ယောဂါကိုရင်ဆိုင်ဆန့်ကျင်ဖို့ဆွေးနွေးမှုတွေလုပ်ဖို့အပူတပြင်းတောင်းဆိုလာကြပါတယ်။ Digital ခေတ်ကြီးထဲမှာအမုံတရားပြန်ပွားမှုကိုတားဆီးဖို့ပြန်လည်ဆွေးနွေးလာကြတဲ့အကြောင်း VOA သတင်းတောက် Michael Bowman ကသတင်းပေးပို့ထားပါတယ်။ New Zealand ကနေ Pakistan နောက် American အထိထိတ်လန့်တုံ့လှုပ်ပြီးဝမ်းနည်းပူဆွေးမှုတွေအတိုက်ခိုက်ခံရနိုင်တယ်ဆိုတာကိုခံစားမိကြပါတယ်။ Hala Ajoche က Michigan ကပါ
There's always that fear.
ကျမတို့လူအတိုင်းဝိုင်းမှာတခုခုဖြစ်သွားမလားဆိုတဲ့စိုးရင်စိတ်ကအနည်းရှိနေပါတယ်
။နယူးဇီလန်တိုက်ခိုက်မှုကတနတ်သမားဟာအမုံတရားတွေပြည့်နေပြီးရွှေပြောင်းအခြေချသူတွေကိုစန့်ကျင်တဲ့စာတန်းတစ်စောင်ကိုအင်တာနက်မှာတင်ခဲ့သလိုတရားရုံးထုတ်တဲ့အချိန်မှာလည်းလူဖြူမျိုးသားရေးဝါဒီတွေလှုပ်တဲ့လက်ချောင်းပုံစံလုပ်ပြခဲ့ပါတယ်။နယူးဇီလန်မှာဖြစ်မယ်လို့ထင်ထားတဲ့ကိစ္စဟာအမေရိကန်မှာတော့ရင်းနှီးပြီးသားပါ။တောင်ကယ်ရိုလိုင်းနားပြည်နယ်ကလူမဲဖျားရှိခိုးကြောင်အပြစ်ခတ်မှုအပါအဝင်ပန်ဆယ်ဗေးနီးယားပြည်နယ်ကဂျူးဖျားရှိခိုးကြောင်ပြစ်ခတ်မှုတွေဟာအမုန်းတရားကိုအခြေခံပြီးလုပ်ခဲ့တာပါ Chuck Diamond ကဂျူးဖုန်ကြီးဟောင်းမှာ
When you put hate
အမုန်းတရားနဲ့တနတ်ကိုပေါင်းဆက်လိုက်တဲ့အခါကောင်းတဲ့ရလဒ်တွေမထွက်ပါဘူ
းအများပြည်သူအမြင်မှာပျောက်ကွယ်နေတဲ့လူပြူအမျိုးသားရေးဝါဒီတွေဟာ2018ခုနှစ်မှာဗာဂျီးနီးယားပြည်နယ်ရှာလော့ဗေးမြို့ကလမ်းတွေပေါ်နဲ့အင်တာနက်တွေပေါ်မှာလူသိရှိကြထွက်ပေါ်လာခဲ့ပါတယ်။ဂျွန်ကိုဟန်ကအမိမြေလုံခြုံရေးအကြမ်းဖက်ဝါဒတံပြန်ရေးညှိနှိုင်းရေးမှူးဟောင်းပါ
။ They believe white people of
ဥရောပနယ်လူပြူတွေကလူပြူမဟုတ်သူတွေထက်သာတယ်လို့သူတို့ယုံကြည်ကြပါတယ်။လူပြူကြီးသောရေးယုံကြည်ချက်ကိုလည်းပေါ်ပေါ်တင်တင်ဖြန့်သူပိုများလာပါတယ်။ဥနေတာကနေထွက်လာတာပါ
။ဂျန်ဂျွန်ဆင်ကအမိမြေလုံခြုံရေးဝန်ကြီးဟောင်းပါ
။ This is an issue that also includes social media.Social media now there are very very few
ဒီကိစ္စမှာလူမှုကွန်ရက်တွေကလည်းပါဝင်ပါတယ်လူမှုကွန်ရက်တွေကိုလွယ်လွယ်သုံးလို့ရပြီးတော့သူတို့ကိုဖယ်ရှားဖို့မလွယ်ပါဘူးဒါကြောင့်လူမှုကွန်ရက်ဖန်တီးသူတွေအင်တာနက်ဝန်ဆောင်မှုပေးသူတွေအနေနဲ့အမုန်းစကားပြန်ပွားမှုတွေအတွက် view တစ်စိုက်တားဆီးတင်ပါတယ
် American သမ္မတ Donald Trump ကနယူးဇီလန်တိုက်ခိုက်မှုကိုချက်ချင်းရှုံချပါတယ
် It's a horrible horrible thing
ဒါကအရင်ဆိုရတဲ့ကိစ္စပါ American ပြည်အောင်စုဟာသူတို့နဲ့အတူတရားရာဂိုင်နှုန်းရှိနေပါတယ်လို့ဝန်ကြီးချုပ်ကပြောပြပါပြီ
တချိန်တည်းမှာပဲလူပြူအမျိုးသားရေးဝါဒီတွေဟာချင်းချောက်မှုအဖြစ်တိုးလာတာကိုအရေးမကြီးသလိုပြောဆိုပြီးထရမ့်ကိုအမျိုးသားရေးအမှတ်လက္ခဏာအသင်းနဲ့ဘုံရည်ရွယ်ချက်ပြန်ရလာစေတယ်လို့ချီးကျူးထားတဲ့တနတ်သမားရဲ့စာတန်းကိုသူမဖတ်ရသေးဘူးလို့ထရမ့်ကပြောပါတယ်။ရှာလော့ဗေးကလူပြူကြီးစိုးရေးဝါဒီတွေနဲ့သူတို့ကိုတံပြန်ဆန္ဒပြသူတွေအကြားအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနှစ်ဖက်လုံးကိုအပြစ်တင်ခဲ့တာကြောင့်သမရထရမ့်ဟာပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရတာပါ။တရားမဝင်ရွှေပြောင်းအခြေချသူတွေနဲ့သူတို့ရဲ့မူရင်းနိုင်ငံတွေကိုနှိမ့်နှိမ့်ချိုးချိုးသမရထရမ့်ကပြောဆိုခဲ့တာပါ။နယူးဇီလန်တနတ်သမားရဲ့ရေးသားမှုနဲ့ပတ်သက်ပြီးသမရထရမ့်ရဲ့ယာယီအင်ပီရိုအရာရှိချုပ်မစ်မဗန်နီကသမရထရမ့်ဟာလူမျိုးကြီးစိုးရေးဝါဒသမားမဟုတ်ဘူးလို့ပြောပါတယ
်။ I don't think it's fair
ဒီတနတ်သမားကိုဒေါ်နယ်ထရမ့်ထောက်ခံသူအဖြစ်ဖော်ပြထားတာမတရားပါဘူး။ဒီလူဟာစိတ်ရောဂါရှိပြီးဆိုးသွားတဲ့သူပါ
။နယူးဇီလန်တိုက်ခိုက်မှုကြောင့်ဝမ်းနဲ့ကြေကွဲနေရသူတွေအတွက်မစ်ရှိဂန်အစ္စလာမစ်အင်စတီကျူကလူငယ်လေးတဦးကတော့ရှိဆက်ရမယ်နီလန်းကိုပြောပြသွားတာပ
ါ But I found out that vengeance isn't the thing.
လက်စားပြန်ချေရေးလောက်ရမှာမဟုတ်ပါဘူးချစ်ချင်းမြတ်တာပဲလောက်ရမှာပါအမုန်းတရားနဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဂျင်နာတနာရာတွေကိုပဲလောက်ရမှာပါလို့ပြောသွားတာပါခင်ဗျာ
ကိုငင်းချမ်းစီစဉ်တင်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်လာပါပြီစီစဉ်သူကိုသားညုံနဲ့အတူထုတ်လွှင့်ရမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းစလိုက်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောဖြစ်နေတဲ့ရခိုင်အကြက်တဲအစဖြစ်နိုင်မဲ့ပြုံလဲချက်ကိစ္စပါရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမှာဒီအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြမစုရတပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေဟာအခုဆိုလို့ရှိရင်မြောက်ဦးမြို့နယ်တွေအထိကိုကျယ်ပြန့်လာပြီဖြစ်ပါတယ်ဒီတကမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေကြားဖြစ်တဲ့ပြိပခါတွေနောက်ပိုင်းအခုလိုထပ်ဖြစ်လာတဲ့ဒီရခိုင်အေးအဖွဲ့နဲ့အစုအတက်ကြားစေးတင်းမာမှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာရသားထိခိုက်သေးဆုံးမှုတွေဒေသအတွင်းမတည်ငြိမ်မှုတွေပိုဆိုးတဲ့ထက်ဆိုးလာတယ်လို့ပြောရမှာပါဒါကြောင့်မို့ပြိပခါတွေနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံကြီးကိုဘယ်လိုဖြေရှင်းနိုင်မလဲဘယ်သူတွေမှတာဝန်ရှိလဲစသဖြင့်နောက်နီလန်ကောင်းတွေမျှော်လင့်နိုင်ပြီလားကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီ ANP ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှစောလီလိုင်းပေါ်မှာရှိပါတယ်နောက်တူကတော့သင်းစာဆရာကိုစီသူအောင်မြင့်ဖြစ်ပါတယ်နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးလှစောကြားပဲထင်ပါတယ
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးလှစောခုနကကျွန်တော်ပြောသွားလို့ပါဒီအခုဖြစ်နေတဲ့ AA နဲ့အစိုးရတက်တီကြားဒီပြပခါကအခုဆိုမြောက်ဦးမြို့ပေါ်ထီတော်မှာရောက်နေပြီလို့ကျွန်တော်ပြောနိုင်ပါတယ်တိုက်ပွဲတွေကအရှင်ကောင်းလာတာအဲ့တော့ဒီအခြေအနေတွေကိုကြည့်ပြီးတော့တကယ်တမ်းဒီပြဿနာတွေရခိုင်ပြည်နယ်ထဲမှာအခုလို့ခုနပြဿနာပြပခါပေါင်းစုံဖြစ်နေတဲ့အခြေအနေကနေပြီးတော့ထွက်နိုင်မဲ့အစဖြေနိုင်မဲ့မျှော်လင့်ချက်တွေကိုတွေ့နေရပြီလားတလောကတော့ကော်မတီတွေပါဖြွက်တာကြီးတော့ရှိတာ哦
အေးကျွန်တော်တို့ကတော့လေဟိုကောင်းမြင်ပါတယ်เนาะဟိုပြဿနာတိုင်းမှာတော့ကျွန်တော်တို့ကကောင်းမြင်လို့လဲဒီမြန်မာနိုင်ငံရေးမှာကျွန်တော်တို့ရှိနေတာအဆိုးမြင်တော့ဘာမှလည်းဝင်လို့ဆရာမလိုဘူးလေ
ဟုတ်ကဲ့
ကျွန်တော်ပြဿနာတွေကိုဖြေရှင်းနိုင်တယ်เนาะကျွန်တော်နှစ်ပေါင်း80ဖြစ်လာတဲ့ပြည်တွင်းစစ်ပြဿနာတိုင်းရင်းသားတွေရဲ့အခွင့်အရေးဆုံးချုပ်မှုပြဿနာတွေနိုင်ငံရေးပြဿနာတွေကဖြစ်ချင်းလို့ရနိုင်တယ်ထင်တဲ့အတွက်ကြောင့်ပဲကျွန်တော်တို့နိုင်ငံရေးနေပြည်တော်မှာရှိတာပါမဖြစ်ချင်းလို့ရနိုင်တယ်လို့မမြင်ဘူးဆိုရင်ကျွန်တော်တို့ဒီနိုင်ငံရေးနေပြည်တော်မှာဘာမှအချိန်ကုန်ခံပြီးလုံးနေကြမလို့ကျွန်တော်ဝါသနာပါတဲ့ကဗျာစာပြေနုပညာလုပ်ငန်းထဲမှာပေါ့ရှိမှာပေါ့အဲ့တော့ကျွန်တော်တို့အကောင်းမြင်တယ်အကောင်းမြင်တော့ကျွန်တော်တို့မှလည်း idea တွေရှိတယ်ဒါပေမဲ့ပြဿနာတွေကတော့ဟိုလက်ရှိမြန်မာနိုင်ငံရဲ့အထက်မှာဩဇာရှိတဲ့လူတွေမြန်မာနိုင်ငံရဲ့အစဉ်အလာကြီးစိုးခဲ့တဲ့ဟိုတွေးခေါ်မှုတွေနောက်ရန်တရားဟောင်းကြီးတွေအဲ့တော့အဲ့တော့ပြဿနာတွေကအများကြီးပဲเนาะအစိုးရအဆက်ဆက်ရဲ့မှားယွင်းမှုတွေအဲ့ဒီပြဿနာတွေကိုတော့ကျွန်တော်တို့အမွေစိုးကြီးတွေကိုဆက်ခံပြီးတော့ဖြေရှင်းရတဲ့အတွက်ကြောင့်အခက်အခဲတော့ရှိတာအမှန်ပဲအဲ့တော့ကျွန်တော်တို့ကအကောင်းမြင်တဲ့အတွက်ကြောင့်ပြဿနာဖြေရှင်းလို့ရနိုင်တယ်เนาะဖြတ်ဖြေရှင်းလို့ရနိုင်တယ်ဒီမြန်မာနိုင်ငံကြီးဟာအချိန်ချိန်မှာကျွန်တော်တို့ပုံမူကောင်းမွန်တဲ့ငြိမ်းချမ်းသာတဲ့ဖိနှိပ်မှုကင်းစင်တဲ့လူမျိုးပေါင်းစုံချစ်ကြည်တဲ့ပြည်ထောင်စုတခုဖြစ်လာနိုင်မယ်ထင်လို့ဒီလောကထဲမှာကျွန်တော်ရည်ရည်နေတာအဲ့လိုမဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီတိုင်းပြည်ဖြစ်ရှင်တာဖြစ် face state ကိုပြောနေပြောရင်တို့ပြောဖြစ်ရှင်တို့ဖြစ်ကျွန်တော်ဘာပူစရာမရှိဘူးကိုယ့်ကဗျာကိုယ်ရေးအေးစင်းနေမှာပဲအဲ့တော့ကျွန်တော်အကောင်းမြင်တဲ့အတွက်ဖြစ်နိုင်တဲ့နည်းရှိတို့လို့ယူဆတဲ့အတွက်ကြောင့်ဘုယူဆကိုတင်ပြဖို့အတွက်ကျွန်တော်ဒီနိုင်ငံရဲ့လောကထဲမှာရှိနေတာပါအဲ့တော့ကျွန်တော်ကတော့အကောင်းမြင်တဲ့ဖြစ်ရှင်းနိုင်တဲ့ဟုတ်ကဲ့နီလာနေလက်ရှိတယ်အဲ့တော့လက်ခံတာမလက်ခံတာတပိုင်းပဲကျွန်တော်ယူဆမှားခြင်းလည်းမှားမယ်သူယူဆရှိတယ်အဲ့တော့ယူဆတွေကိုလွတ်လွတ်လပ်လပ်ပွင့်ပွင့်လင်းပြောပါတမတော်ဘက်ကလည်းပြောတော့ NLD ဘက်ကလည်းပြောတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကလည်းပြောမယ်ရခိုင်လည်းပြောမယ်ရခိုင်နိုင်ငံရေးပါတီကလည်းပြောမယ်အဲ့တော့ပြောတာကိုတော့သီးခံခွင့်လပ်ပြီးတော့တန်ဖိုးထားပြီးတော့နားထောင်ရမယ
်ဟုတ်ကဲ့အခုကတော့ပြောမယ်ဆိုရင်တော့တိုက်ပွဲတွေကပူပူပြီးတော့ဇာဇာဒီတနက်ဖက်ကြားမှာတိုက်ပွဲတွေပြင်းထန်လာတဲ့အရထားသိကိုက်သေဆုံးမှုတွေကလည်းတော်တော်များလာပါပြီအဲ့တော့အခြေအနေကဘယ်ဘက်ကစပြီးတော့ပြောရမလဲဘယ်ဘက်ကစလျှော့ရမလဲဘယ်လိုမြင်ပါလဲ
မူတာကတော့ရာစစ်ပွဲတဲ့ပုံရမှာပဲအဲ့တော့ကျွန်တော်ကလေစစ်ပွဲတွေပြင်းထန်လာပြီဆိုတဲ့အခါကျအခုမီဒီယာကာဗရေ့ဂျ်တွေကတော့ရခိုင်ကိုဦးစားပေးပြီးလောက်တာပေါ့ရေနော်တကယ်တော့စစ်ပွဲဖြစ်ခဲ့တယ်ဆိုတာကျွန်တော်တို့ရှမ်းပြည်မြောက်ပိုင်းမှာရှမ်းမြောက်ပိုင်းမှာလည်းဖြစ်ခဲ့တာပဲနော်ကျွန်တော်တို့ခုအရင်တော့ CC1 တာပိုင်းတို့မနဲ့ဘလောမဲသဝတို့နော်ကျွန်တော်တို့ဂီဒွန်တို့တော်ဖြစ်ခဲ့တာပဲအဲ့တော့တိုက်ပွဲတွေဖြစ်တယ်ဆိုတာကကျွန်တော်မြင်ရတော့ဟိုကျွန်တော်ဒုက္ခရောက်တဲ့ပြည်သူတွေကိုစာနာပါတယ်ကျွန်တော်ရခိုင်ပြည်သူတွေဒုက္ခရောက်တာပဲနော်မဖက်စလုံးသိကြတဲ့တိုက်ကြကြဲဝဲတိုက်တယ်ဆိုတဲ့သေကစာပဲလက်နက်ကင်လက်နက်တီထောက်ထားတဲ့အဖွဲ့အစည်းနဲ့လက်နက်တီထောက်ဖို့ကြိုးစားတဲ့အဖွဲ့အစည်းကြမှာလက်နက်ရှိတယ်လို့ရှင်တိုက်ကြတယ်ဆိုတာတပေါင်းပါပဲအဲ့တော့ဒီတိုက်ပွဲတွေဆိုတာအရင်တော့ကရှင်မှလည်းရှိတာပဲချမ်းမှလည်းရှိတာပဲကရင်မှလည်းရှိခဲ့တာပဲဟိုပြုတ်ပွဲတော့တဲ့အခု230ညင်းရဲလုံးမဲ့ဆိုတော့ဝါရီနဲ့အရင်တော့ဝါရီဆိုတော့လဲဘကပါရဲ့ဟိုတစ္ဆာခံတက်တယ်ပဲတိုက်ခဲ့ကြတာပဲအဲ့တော့ရခိုင်တိုက်ပွဲကြမှာအမလီကြီးကြီးရဲ့ကြီးကြီးရဲ့ပါရင်ဆိုအဲ့လိုမျိုးတော့ကျွန်တော်လည်းမခံဘူးဒါ190လုံးလုံးတိုက်ခဲ့ကြတဲ့တိုက်ပွဲပဲကိုနေရာမှာပြက်ဖြစ်ပြီးလိုက်ညင်သွားလိုက်နော်ကရင်မှာတိုက်တယ်ကရှင်မှာညင်နေတယ်ကရှင်မှာတိုက်တယ် နော်ကရင်ကငြိမ့်နေနော်ရခိုင်မှာတိုက်နေဒါမှထူးဆန်းတဲ့ထူးဆန်းတဲ့ကိစ္စမဟုတ်ဘူးဗမာပြည်ရဲ့လွတ်လပ်ရပြီးရဲ့သမိုင်းဟာတိုက်ပွဲသမိုင်းပဲအပြည့်စက်ကြတဲ့သမိုင်းပဲ
โอเคအဲ့တော့ဒီနေရာမှာကျွန်တော်တခုမေးချင်တာကအခု AA နဲ့ဖြစ်နေတဲ့တိုက်ပွဲမှာဆိုလို့ရှိရင်မြန်မာတပ်ဘက်ကမြန်မာစစ်ရဘက်ကဆွတ်ဆွဲနေတာတွေရှိတယ် AA က KIA ဘက်မှာသူတို့ training ယူလာတယ်တရုတ်ဘက်ကမြှောက်ပေးတယ်လို့ပြောတာတွေရှိတယ်အဲ့တော့တကယ်တမ်းတိုင်းသားတဲ့ဒီတိုက်ပွဲတွေရဲ့အခြေအနေမှာနောက်ွယ်မှာတခြားအကြောင်းအရာတွေရောရှိနိုင်ပါလားခင်ဗျာ
မဟုတ်ဘူးနောက်ွယ်မှာအကြောင်းအရာအဲ့ဒါအမှန်ရှုပ်သေးတယ်အဲ့တော့နောက်ွယ်အကြောင်းအရာဆိုရင်တရုတ်လည်းပါလာလိမ့်မယ်နော်တရုတ်ပြည်ကကျူးစွာပါလာလိမ့်မယ် CIA ပါလာလိမ့်မယ် American ပါလာလိမ့်မယ် OIC ပါလာလိမ့်မယ်အဲ့ဒါဒီပြောလို့ကတော့တကယ်မဟာဂန်ဝင်ဝတ္ထုရှိကြီးတဘောဖြစ်သွားလိမ့်မယ်အဲ့တော့အဲ့ဒါဒီဖယ်ထားလိုက်ပါအခုတော့ညဉ့်ညာရေးဆွေးနွေးကြမလားမဆွေးနွေးဘူးလားဆွေးနွေးနိုင်မယ့်နည်းလမ်းမရှိဘူးလားမျက်နှာချင်းဆိုင်တယောက်ကိုတယောက်တန်ဖိုးထားပြီးစကားမပြောကြလို့ဘူးလားအသူသေးကိုသေးအသေးပဲတိုက်ကြတော့မလားဒါကျွန်တော်တို့ယူရမယ့်နည်းလမ်းပဲ
โอเคအဲ့တော့အခု AA ကတော့ကျွန်တော်တို့သိရသလောက်တော့လာမယ့်ဒီဆွေးနွေးပွဲတစ်ခုမှာ April ဆွေးနွေးပွဲတစ်ခုမှာ AA ကကုစလဲလှုပ်မယ်လို့နေပြီးတော့ကုစလဲလှုပ်မယ်လို့ကျွန်တော်သိရပါတယ်မြန်မာတပ်ဖက်ကအနေထားကိုလက်ရှိရည်တည်ချက်ပေါ်မှာဦးလာဆိုအမြင်ဘယ်လိုရှိပါလဲ
မကျွန်တော်ကတော့တပ်ဖက်ကအနေထားမသိဘူးလေကျွန်တော်ကတော့တိုက်ရည်လို့မဟုတ်ဘူးနှစ်ဖက်စလုံးကိုညီကိုချင်းချင်းတိုက်တဲ့တိုက်ပွဲเนาะအဲ့ဒါကိုကျွန်တော်ကတူတူတန်ဖိုးထားပြီးဆွေးနွေးကြစီချင်တယ်အဖြစ်မထွက်ပဲတိုက်ပွဲကြီးတွေကိုတိုက်ရမယ်ခိုက်ကြမယ်ပါ냐ဆိုရင်ဒါမကောင်းဘူးအဲ့တော့ကျွန်တော်တို့ကလည်းစစ်တိုက်တဲ့လူမျိုးကိုတိုက်ကြမယ်ဆိုလဲတိုက်ကြပေါ့တစ်စက်လုံးတိုက်လာခဲ့ကြတာပဲကချင်နဲ့လည်းတိုက်တယ်ချန်နဲ့လည်းတိုက်တယ်ဝါရီနဲ့လည်းတိုက်တယ်ကချင်နဲ့လည်းတိုက်တယ်ရခိုင်နဲ့လည်းတိုက်တယ်ဆိုတော့အဲ့ထူးဆန်းတဲ့ကိစ္စကိုတိုက်မယ်ဆိုလဲတိုက်ကြပါကျွန်တော်တို့တော့မတိုက်စီရှင်ဘူးဒီမိုကရေစီရင်ကြီးမှုရပွင့်ပွင့်လင်းလင်းဆွေးနွေးစီချင်တယ်တောင်းရရှိတောင်းနှီးရရှိညှစ်ရှိရှိခင်ခင်အပြေလေးဆွေးနွေးပြီးပြည်ထောင်စုပြည်ကြီးကိုဘယ်လိုတည်ဆောက်မလို့ဆိုတာဆွေးနွေးအဲ့လိုလုံးလုံးမရဘူးဆိုရင်ဒီပြည်ထောင်စုရဲ့ကျွန်တော်တို့ဘာမှမတတ်နိုင်ဘူးဒါပေမဲ့တနည်းနည်းမှာတော့ကောင်းလိမ့်မယ်လို့ကျွန်တော်ယူဆတဲ့အကြောင်းကျွန်တော်လက်တဆွန်းသမျှပြောနေတာဆိုနေတာပါ
ဟုတ်ကဲ့ခင်ဗျဦးလာစောဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျကျွန်တော်ကုစီသူအောင်မြေဖိတ်ခေါ်ကြပါလေကုစီသူအောင်မြေကြားပါလားခင်ဗျကုစီသူရေခုနကကုလာစောကတော့လက်ရှိအချင်းကြီးကပဂရိချင်းကြီးကတော့သူမြင်နေဒါပေမဲ့အကောင်းမြေကောင်းဘက်ကိုမျှော်လင့်ပြီးတော့သူလောက်ကင်နေပါလေတဲ့ကိုစီသူရဲ့အမြင်သိချင်ပါလေအခုဖြစ်နေတဲ့အေးအေးနဲ့ဖြစ်နေတဲ့ပြိပခါကတကယ်တမ်းအစဖြစ်နိုင်မဲ့မျှော်လင့်ချက်တွေကိုမြင်ရပြီလားအစဖြစ်နိုင်မဲ့မျှော်လင့်ချက်တွေမျှော်လင့်စရာတွေရှိပါလား
အမှားတော့ဟိုပြဿနာဆိုတဲ့ဥစ္စာဖြေရှင်းမယ်လက်တွေ့ကြမယ်ဆိုရင်ဖြေရှင်းလို့ရတာပဲအခုမှမဟုတ်ဘူးကျွန်တော်ကတည်င်းနေတောက်လျှောက်လုပ်နေတဲ့အခါကျတော့ဟိုကျွန်တော်ပြန်မှတ်မိတာတွေရှိတယ်အဲဒီ2015ပေါ့နော်2015ဆိုတဲ့ဥစ္စာကရခိုင်ပြည်နယ်မှာတိုက်ပွဲတွေစပြီးတော့မှဖြစ်လာတဲ့အခါကျတော့တတိယနေရာစပြီးတော့ဖြစ်လာတာပေါ့နော်အခြေလာပြုတ်တယ်အေးရအမတိုက်ပွဲတွေဖြစ်လွတ်တော်တတိရောက်တယ်တဲ့အဲ့ဒီကြေကနာလွတ်တော်တတိရောက်တဲ့ခါကျတော့ရခိုင်အမတ်တွေဘာတွေကမေးတယ်ဒီကိစ္စကိုဟိုဖြည့်ရှင်းပြီးဖို့ပေါ့နော်နိုင်ငံရေးနည်းရဖြည့်ရှင်းပြီးဖို့ပါညာအဲ့တော့တကယ်တစ်ဖက်မှာတာဝန်ရှိတာကတော့တမတော်ရှိတယ်အဲ့ဒီချိန်တော့အစိုးရရှိတယ်ဒါပေမဲ့အဲ့ဒီချိန်တော့ဆိုရင်နောက်ဆုံး NCA လက်မှတ်ထိုးတဲ့စီမာတော်မှဒီရခိုင်တပ်ဖွဲ့ကဟိုထိုးခွင့်မပေးခဲ့ဘူးလေတခုခုမပြီးပဲနဲ့အဲ့ဒါဖြစ်တာပေါ့နော်ဆိုတော့ပြဿနာအခုလိုကြီးလာမှပြောတာမဟုတ်ဟိုအစကတည်းကပြောခဲ့ရမယ်ကိစ္စလေအဲ့ဒီတော့မဖြေရှင်းမဖြေရှင်းတဲ့အခါကျတော့နိုင်ငံရေးရမဖြေရှင်းတဲ့အခါကျတော့တိုက်ပွဲတွေကဆက်ဖြစ်တယ်ဒါဆက်ဖြစ်မှာပဲလေအဲ့ဒါဆက်ဖြစ်လာဖြစ်လာရင်းနဲ့ဒါကစားဒါကြီးလာတယ်အဲ့တော့ဟိုဖြေရှင်းဖို့နည်းကတော့ကျွန်တော်လည်းအများကြီးတော့ကျွန်တော်မတွေးမိပါဘူးဖြေရှင်းဖို့နည်းကတော့နိုင်ငံရေးရဒါဖြေရှင်းရမယ်ကိစ္စဖြစ်တယ်အဲ့တော့ဟိုတိုက်ပွဲတိုက်နေတဲ့လူတွေပေါ့နော်ရောက်တဲ့နေရာကနေရရမှာပဲအဲ့တော့ဟိုချိန်တော့မရခဲ့လို့ဒီနေ့ချိန်ကြီးရှည်ကြနေတယ်အခုမရဘူးဆိုတော့နောက်ရှည်ကြသွားမှာပဲ
ဟုတ်ကဲ့
အခုဖြစ်နေတဲ့ဟာတွေကကျွန်တော်တို့အနေနဲ့ဆိုရင်လည်းသိထူးဆန်းတယ်လို့မမြင်ဘူးကိုရောဦးလာဆိုပြောတဲ့ဥစ္စာလည်းပါပါတယ်ကချင်မှာလည်းဖြစ်တယ်ကရင်မှာလည်းဖြစ်တယ်ဒီပုံစံပါပဲဟိုရှိတာဖြစ်ခဲ့တာနဲ့နောက်ကဖြစ်တာနဲ့ဒါပဲကွာတယ်အဲ့တော့အခုလောဆယ်ဖြစ်နေတဲ့ဆိုတဲ့ကိစ္စကလည်းအဲ့ဒီတော့ကဖြစ်ခဲ့တဲ့ဟာတွေနဲ့ဟိုအလားတကာအတူတူပါပဲဒီသဘောပါပဲ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်စိတ်ဝင်စားကြတာကအခုဒီလက်နက်ကင်ဖွဲ့တိုက်ပွဲတွေဖြစ်တဲ့ခါမှာရှိန်ဟုံတော်လေးမြင်မြန်ဆက်ဆံပဲလူလူထောက်ခံမှုရတာကျွန်တော်သတိထားမိပါရခင်ဗျပြောရမဆိုရင်မြောက်ဦးလိုပါလို့နေမြန်မာမှာအစကျွန်တော်တွေ့နေရတယ်အဲ့တော့ဒီအခြေအနေကရခိုင်ပြည်နယ်မှာအမျိုးသားရေးယူဆပို့ပြီးတော့အားကောင်းလာတဲ့သဘောလားဒါမှမဟုတ်ဖိနှိပ်မှုတွေပိုကြည့်လာလို့လားဘလို့ယူဆလို့ရနိုင်ပါလဲဗျအဓိကလူလူထောက်ခံမှုနဲ့ပတ်သက်လို့ပါ
2015ခုနှစ်ဒီဘက်မှာတိုက်ပွဲတွေဖြစ်လာတဲ့ခါမှာကျွန်တော်ကသတင်းစာဆရာပြောင်းနေတယ်ဆိုအဲ့ဒီအချိန်တော့ကျွန်တော်လက်အံ့ဩတယ်အံ့ဩတယ်ဆိုတဲ့ခါကျတော့ဒီဘက်မှာတည်ငြိမ်နေပြီပေါ့နော်ဘာဖြစ်လို့ဒီလက်နက်ကင်တပ်ဖွဲ့တွေကဒီမှာလာပြန်ပြီးတော့အခြေချပြီးတော့တိုက်ပို့ခိုက်ပို့လုပ်လဲနိုင်ငံရေးနည်းနဲ့လည်းအဲ့ဒီအချိန်မှာဖြည့်ရှင်းနေကြပြီလေ NCA စာချုပ်တွေပေါ်ဖို့ပါဖို့လည်းလုပ်နေပြီပေါ့ကျွန်တော်အဲ့လိုတွေးမိတယ်တွေးမိတဲ့ခါကျတော့အဲ့ဒီအချိန်မှာ
ကျွန်တော်ရခိုင်တိုင်းသားခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေနဲ့ဟိုကျွန်တော်အင်တာဗျူးတွေလုပ်ခဲ့တဲ့အချိန်တော့ဥမာအဦးအေးတောင်တို့ပါတယ်အဲ့ဒီဦးလှစိုးတို့ပါတယ်ပြီးတော့မှနောက်အခုဒေါက်တာအေးမောင်တို့ပါကျွန်တော်အကုန်လုံးနဲ့ကျွန်တော်အများစုနဲ့အဲ့မှာအင်တာဗျူးလုပ်ကြည့်တယ်လုပ်ကြည့်တဲ့အခါကျတော့အခုတော့ပြောတဲ့အေးအေးဘယ်သူတွေထောက်ခံတယ်မထောက်ခံဘူးတိုင်းသားတွေဆိုတာခဏထားလိုက်ဦးဒီခေါင်းဆောင်တွေကိုယ်တိုင်ကိုကသူတို့မြင်တဲ့အမြင်ကယူလို့ပဲအဲ့ဒါဘာလို့ဆိုတော့တိုင်းသားတွေမှာဒီလိုမျိုးဖိနှိပ်မှုရှိလို့လက်နက်ကိုင်တပ်ဖွဲ့ဆိုတာသူတို့တွေကပေါ်ပေါက်လာတယ်ပေါ်ပေါက်လာပြီးတဲ့ခါကျတော့သူတို့မိခင်လယ်မြေတွေမှာသူတို့ချေချဖို့ကြိုးစားတယ်ဆိုတာတဘာဝပဲဆိုပြီးတော့မှအဲ့လိုမျိုးသူတို့တွေဟိုပါလေခိုင်ပြီးတော့အဲ့ဒီကလေးကကျွန်တော်တွေ့ခဲ့ရတယ်တွေ့ခဲ့ရတဲ့ခါကျတော့တိုင်းကိုနာတော့လို့ပေါ့လေခိုင်တိုင်းသားတွေကိုယ်တိုင်ထောက်ခံတယ်ဆိုတာကတော့ဒါအထူးပြောဖို့မလို့အဲ့ဒီမှာနှစ်ပိုင်းရှိတာပေါ့ထောက်ခံတယ်ဆိုတဲ့ဥစ္စာကတစ်ခါကဒီနေရာကြီးကိုပေါ့နော်ဒီရခိုင်ပြည်နယ်ကိုဟိုအုပ်ချုပ်ခဲ့တာပါ냐ဆိုရင်အဲ့မှာဘာရှိလဲစစ်စွာခိကဆိုရင်စစ်စွာအုပ်ချုပ်ရေးတွေရှိခဲ့မယ်နောက်ပိုင်းဆိုနောက်ပိုင်းအုပ်ချုပ်ရေးပေါ့ဒီအုပ်ချုပ်ရေးတွေကဒီတိုင်းသားတွေပေါ့ရခိုင်တိုင်းသားတွေကိုပြေဦးပြီးတော့မှကိုယ့်ဘက်ကိုပါလာအောင်အဲ့လိုမလုပ်ခဲ့နိုင်တဲ့အခါကျတော့အခုလိုဖြစ်တာအဲ့ဒါတစ်ပိုင်းနောက်တစ်ပိုင်းကတော့ဘုရားတော်ကပြောသလိုပေါ့ဒါအမျိုးကိုဇာတိကုံတွေကတက်လာတာပေါ့နော်တက်တယ်ဆိုတာလည်းအထူးဆန်းတဲ့မို့ဘုရားတော်ကကျွန်တော်တို့ပြောသလိုပဲအချိန်မှလည်းဖြစ်ခဲ့တာပဲကရင်မှဖြစ်ခဲ့တယ်မော်မှဖြစ်ခဲ့တယ်ရှမ်းမှဖြစ်ခဲ့တယ်အဲ့တော့ရခိုင်ကတော့နောက်ကျပြီးတော့အခုမှလာဖြစ်တာပေါ့ဒီသဘောပါပဲအဲ့ဒါကြောင့်မလို့ဟိုထောက်ခံမှုဆိုတာမေးရတော့မလို့ထောက်ခံမှုတွေအများကြီးရှိတယ်လို့ဒီလိုပဲကျွန်တော်မြင်တယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဦးလှစောကုစီစောမြင့်လေးလိုင်းပေါ်မှာခဏနေပြပါဦးခင်ဗျသရရှင်ချို့ကျွန်တော်ဟိုဟာလေးလိုင်းပေါ်တင်ကြပါလေအရင်ဆုံးကိုတက်ခိုင်တူတူဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျဒီအေးအေးနဲ့ဒီမြမတက်မလို့ကြားထဲမှာဈာဝင်ပေးမယ်ဖွဲ့စည်းရခုချိန်ဒီပြောင်းနေလို့ထင်နေဗျအဘိဓာဒီတမရဖွဲ့မိတာရဲ့ဦးလာစောလို့ပါတယ်ဒီအဖွဲ့အစည်းနေနေရောခုနဦးလာစောပြောလို့လည်းဒီငញ្ញိုင်းအတွက်လုံနိုင်တဲ့အခြေအနေလုံနိုင်တဲ့အခွင့်ရှိသေးရဆိုလို့ချင်းဦးလာစောအနေနဲ့ပါဝင်ခွင့်ရတဲ့နေရာနေပြီးတော့တရားဟိုညင်းနေမဲ့စားလေးပူပေါင်းပါဝင်ပြီးတော့ဒီဟိုနှစ်ဖက်ပဋိပက္ခမှာဂျောင်းဝင်ဖွဲ့စည်းဂျောင်းဝင်ပြီးတော့ညင်းနိုင်ပြီးမဲ့ဖွဲ့စည်းတွေလုံဆောင်လို့မရဘူးလားဆိုတော့မေးချင်တာခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဦးလာစောပြီးရင်အချိန်ပေးပါမယ်ကျွန်တော်နောက်ထပ်သရရှိတူတစ်ဆက်တည်းဖိတ်ချင်ပါတယ်ကိုစလိုက်ပွေကုံတိုးတိုးဆွေးနွေးမေးမြန်းလို့ရပါတယ်ဟုတ်ကဲ့ကိုစလိုက်ပွေကွန်ဆွေးနွေးမေးမြန်းလို့ရပါတယ်ကိုစလိုက်ပွေကွန်လိုင်းပေါ်မှာမရှိဘူးခင်ဗျာကျွန်တော်အဲ့တော့ဦးလှစောကူပဲကျွန်တော်ခုနကမေကွန်နဲ့ပတ်သက်လို့ကျွန်တော်လှည့်ပြလိုက်ချင်ပါတယ်ဦးလှစောကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးလှစောခုနကကိုတက်ခိုင်ထင်တယ်သူမေးသွားတဲ့အထက်မှာတလောကဖွဲ့ပြီးလိုက်တဲ့ဒီရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးထောက်ကူပြုကော်မတီဖြစ်မယ်ထင်ပါတယ်ဒီကော်မတီနဲ့ပတ်သက်လို့လည်းမေးထားပါတယ်အဲ့တော့အဲ့ဒါအဲ့မေကွန်လေးဖြည့်ပေးပါဦး
ဟုတ်ကဲ့နော်အဲဒီကော်မတီကတော့ကျွန်တော်မကြိုက်ဘူးလေမကြိုက်ဘူးဆိုတာ medic ကအရင် very narrow limited ပဲမဖြစ်ဘူးကျွန်တော်အဲဒီကော်မတီမှာကိုယ်တိုင်ကကျွန်တော်တို့ကပြဿနာကိုဖြေရှင်းဖို့ဆိုတာကကျွန်တော်တို့ဒီပြဿနာရဲ့ရေခမ်းခြင်းမြစ်ကိုလောက်အောင်မယ်နှစ်ဦးနှစ်ဖက်ကိုတွေ့ရမယ်နော်ကျွန်တော်တက်မတော်ခေါင်းဆောင်တွေ့ရမယ်ငញ្ញန် PC ပဲမြန်မာနိုင်ငံမှာအခုလို့ဆိုကျွန်တော်နားရတာက Peace Commission မှာရှိတဲ့ခေါင်းဆောင်တွေပေါ့နော်ဥက္ကဋ္ဌနော်ဒူဥက္ကဋ္ဌဦးသိန်းတို့ချုပ်ဟောင်းသိန်းတို့ရှိဘို့ချုပ်နောက်ဘို့ချုပ်ကြီးရင်းကဦးခင်တော်ဦးလို့ရှိတယ်နော်အဲ့တော့အဲ့ဒီဦးအောင်ထပ်ပြတယ်လည်းပါတယ်အဲ့ဒီကော်မရှင်နဲ့ဘာဘလို့အိုင်ဒီယာရှိတယ်လဲအစိုးရဘလို့အိုင်ဒီယာရှိတယ်တပ်မဘလို့အိုင်ဒီယာရှိတယ်လဲနော်ကျွန်တော်တို့ဒီကျွန်တော်အဲ့ဒီ AA မှာရှိတဲ့တကယ်တော့လူငယ်ကောင်းဆောင်တွေပေါ့လေဒီဘုံရှုပ်ဘုံရှုပ်ထွန်မြတ်နိုင်တို့နော်ဒေါက်တာညိုထွန်းအောင်တို့ကိုဂျောင်းတို့ဘလို့ဖြစ်အဲ့လိုမျိုးမဟုတ်ပဲနဲ့ရခိုင်ပြည်မျိုးကိုသွားပြီးတော့ရခိုင်ပြည်လူထုကိုအစိုးရရဲ့ policy ကိုချင့်ကြမယ်ဆိုတာကြီးအဲ့ဒါအဲ့လောက်ချင်ကြတော့ကလေးကလာပဲအဲ့လိုကျွန်တော်ပြောတယ်ကလေးကလာအဲ့ခါမှတော့မဖြစ်ဘူးတကယ်ဆိုရင်တကယ်ဘူမီနဲ့ဖြစ်တဲ့မော်ဒရိတ်ဖြစ်တဲ့ဒါနီလစ်ကြီးနော်နိုင်ငံရေးလိလာကျွမ်းကျင်တဲ့လူတွေနော်ဥပမာ68ကတကယ်မော်ဒရိတ်ဖြစ်တဲ့တိုင်းပြည်တွေဘာနိုင်ငံရေးမပနိုင်ငံရေးပိုင်ချင်းမပတ်သက်တဲ့ဥမာကိုမင်းကိုတိုင်တို့လိုအများပြည်သူလေးစားတဲ့လူတွေအဲ့လိုမျိုးတွေနဲ့အသေးစားဖွဲ့စည်းပြီးမှနှုတ်ဦးနှစ်ဖက်ညှိနှိုင်းတဲ့ကော်မတီတစ်ခုပါဝါအပြည့်ပြီးမှဟိုတော်ဒီတော် informal talk တွေနဲ့အဲ့လိုလုံးမတာထိရောက်မယ်အဲ့လိုမဟုတ်ဘဲနဲ့ခံပြလို့ဥယျာဉ်ကိုအဲ့ဒီလွတ်တော်ဥက္ကဋ္ဌကိုဥက္ကဋ္ဌခံပြီးတော့ဥပ္ပေမြင်းလို့နဲ့ဟိုဖွဲ့ဒီဖွဲ့ဖွဲ့အဲ့ဒါဘာမှလုံးမဖြစ်ဘူးအဲ့ဒါချိုးပဲလုံးဝလုံးမဖြစ်တဲ့ဖွဲ့စီအဲ့ဒီလူဖွဲ့စီမှာကျွန်တော်မလုံနိုင်ဘူးကြဲကြမှာပေါ့ဒီခိုင်မှာအဲ့ဒါမျိုးဆိုရင်ကျွန်တော်မလုံနိုင်ဘူးကျွန်တော်နိုင်ငံရေးကုန်သိက္ခာညောင်းတဲ့ရောက်သွားပြီအဲ့ဒီလိုမျိုးကျွန်တော်တစ်သက်လုံးမလုပ်ဘူးအဲ့တော့လုံရှင်းလဲဆိုရင်မှန်မှန်ကန်ကန်စနစ်တကျအကယ်ဒမီဆန်ဆန်လုပ်တာလုပ်လို့ရပါတယ်တာဝန်ပေးပါနော်ဘယ်သူမှမရင်မရပေါ့အေးမရင်မရတမလို့ပဲကမရင်လည်းမရဖောက်ကြရင်လည်းကြားတယ်ဥမာဦးကိုညီဘူးအမတန်စီမံခန့်ခွဲမှုညှက်ဖြစ်တဲ့ကက်ဘိနက်ကိုဦးဆောင်နေတယ်အဲ့လိုဘိုးဘက်ကပြင်းနေဆိုဟိုဘက်နေပြီးတော့သူကကိုညီဘူးနဲ့ဆက်ဆံရင်မှအမတန်ဆိုညှက်ဖြစ်နေတာရှိအဲ့ဒါတွေကိုဖော်ထုတ်ပြီးမှရိုက်ခိုင်လေရသေးရိုက်ထိုက်တဲ့အခွင့်အရေးတွေကိုနှိမ့်နိုင်ပြီးတော့ကောင်းတဲ့ဖော်မယ်ဆိုရင်ဒ
ီတောင်စုပြဿနာဖြေရှင်းလို့ရပါတယ်ညီကိုရင်းနေပဲဗမာပြည်မှာညာကျွန်တော်ဒီတိုင်းပြည်ကြီးမှာလေကျွန်တော်မိတ်ဆွေတွေပြောပါတယ်ရခိုင်နဲ့ဗမာဆိုတော့အမတန်အရင်ကြီးဆိုအနည်းဆက်ဆုံးပဲအမတန်အတူဆုံးညီကိုတွေအခုတော့ဟိုကျွန်တော်တို့ကဒီရခိုင်တွေကလည်းတိုက်တာကလည်းကျွန်တော်တို့ဟိုအိုးဆိုးတဲ့မှားရင်းတဲ့ policy ကိုတိုက်တာပါဗမာရင်းနဲ့ညီကိုလည်းပဲခိုင်ချင်ရတာပဲကျွန်တော်တို့မှဆရာကြီးလည်းအများကြီးရှိတာပဲနော်စာပေအမှုပညာလောက်ပါတယ်မလားအမတန်ချစ်ခင်လေးစားတဲ့မှားရင်းရှိတာအခုတော့အမုံတရားအရင်နဲ့နော်အပြင်ကဟိုပေါ်ဒီပေါ်တွေနဲ့ပြဿနာကိုမကင်ကြွယ်ရတာတွေနဲ့ပြဿနာကြီးကပိုချုပ်လာတယ်အဲ့တော့ဥစိုးထိပြောတာတော့မကြိုက်တဲ့အထက်မှာကြိုက်တာတခုတော့ရှိတယ်ရခိုင်ရေးဟာအမတန်စိုးရင်ကြာကောင်းတယ်ပြည်ထောင်စုကြီးအတွက်အကုန်လုံးဝင်လာလိမ့်မယ်တရုတ်ကောကလာကောနော် CIA ကောအမေရိကန်ကောဂျပန်ကောပြုံးပြီးဝင်လာလိမ့်မယ်အဲ့ဒါတိုက်ပြီးယူတော့မကောင်းဘူ
းဟုတ်ကဲ့ကိုတက်ခိုင်ဒီအဖြေနဲ့ပတ်သက်ပြီးတော့ဗာများတူတူတူလေးပါပြန်ပါဗာပြောလို့လဲဗာမီးလို့လဲကျွန်တော်ချင်းတူလေးပြန်ပြီးပါမယ
်။ဟုတ်ကဲ့ဟာဘာမှတော့သူစုတော့မင်းမလို့ပါဒါမှမဟုတ်ဟိုလုတ်ခွင့်ရတဲ့နေရာလေးကနေပေါ့ဗျာခုနကဟိုဟိုနိုင်ငံရေးကွန်တိတ်ကကြားလိုက်ဗျာအဲ့ဒါကိုပေးချေတာပြီးလုတ်လို့ရမယ့်နေရာလေးကနေမှလုတ်နိုင်တော့ပေါ့ဗျာအဲ့လိုမျိုးလုတ်နိုင်တော့လုတ်လိုက်လို့ရှင်ပို့ပြီးတော့ကောင်းမလားပေါ့အဲ့လိုမျိုးမြင်ကြည့်တာ
ပါ။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြီးမှခုဦးလာဆုံးဟုတ်ကဲ့ပြန်ပြီးပါမယ်ကျွန်တော်ခုနောက်ထပ်သွားရရှိတူလေးလိုင်းပေါ်ရောက်နေလို့ပါကိုစလိုက်ပွေကွန်တူတူမင်းများဆွေးနွေးလို့ရပါတယ်
โอเคนะกูเรียกตัวเลขใครอ่ะบาบิโลเลยส่วน AA ก็เล่มทุบขึ้นมีอ่ะแค่ละเนี่ยไปนอกพี่รู้มาตรุอีกข้างล่ะไตรอสูรเนี่ยสิตาปอมพี่รู้มาจะไข่โกอมิ AA กูอมิเป็ดเช่นพุ่มนี่ส่วนสกาตาเนี่ยตรุมาตรคันปิ๊ดแค่ดิเช่นเนี่ยไอ้ဥစ္စာมันตัดตองอ่ะซีซงเลยส่วนอสูรก็ไอ้นี่พี่มาจ้าวินเซนทีพี่รู้มาตํารอเนี่ยตรุ AA จ้ามาอสูรมาโหลุเช่นทีเป็นไหนดิโหนีลันရှိတယ်ပြီးတော့လုံနေမျိုးလို့ကျွန်တော်ထင်တယ် AA ကလည်းပဲတိုက်နေတဲ့ဥစ္စာတော့သူတို့တိုက်နေတယ်မဟုတ်ပါဘူး။နောက်တမရောလည်းဒုညောတိုက်နေတာလည်းပဲတိုက်မှာမဟုတ်ပါဘူး။အဲ့တော့နိုင်ငံကြီးနီးနဲ့စပွဲဝင်မှာအများဆုံးဖြည့်ဆင်းလိုက်ရင်တော့သူကမှတောင်းလို့ရှိတယ်လို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ခင်ဗျာ။ကုစလိုက်ပွေကွန်ကျေးဇူးပါ။ကျွန်တော်ကုစီသူအောင်မြို့ကိုပြန်မေးချင်ပါလေ။အခုဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုကြိုးပမ်းကြတဲ့အထက်မှာပြောရမယ်ဆိုရင်ဒီညဉ့်ညဲကြီးလုပ်ငန်းစဉ်ကနေပြီးတော့ဖြည့်ရှင်းနိုင်မလားစစ်ကူတွေသူတို့ရှိကြပါတယ်နောက်တချို့လွှတ်တော်တွေကနေဖြည့်ရှင်းတာရှိတယ်အစိုးရကလည်းတလောကပဲဒီကွန်ပဏီတရားထပ်ဖွဲ့တာမျိုးတွေရှိပါတယ်ဘလို့နီးနဲ့ဘယ်နေဘယ်တောင်းကနေပြီးတော့အဓိကဖြည့်ရှင်းနိုင်မယ်လို့ကိုစီစော်မြေယူဆပါလိမ့်ခင
်ဗျအဓိကတော့ခုနကဦးလာဆိုပြောတဲ့နေရာမှာအဖြေပါသွားပါပြီဒီလိုကော်မရှင်တွေပါဒီကွန်ပဏီတွေဖွဲ့ပြီးတော့ဟိုလှုပ်ချင်တယ်ဆိုရင်တော့ဟိုတကယ်ကိုလုတ်ပိုင်ခွင့်လည်းပေးရမယ်ခုနကလိုအစိုးရ policy တွားပြီးတော့ရှင်းပြတာလောက်မဟုတ်ပဲနဲ့အပြိပခါကိုဒါပြင်းကြီးအတွက်ကိုပေါ့နော်အတဲကျွတ်လုတ်ပေးမယ်ဟာတကယ်တော့အဲ့ဒီဥစ္စာကဟိုပြောမယ်ဆိုရင် energy ဆိုအပ်တက်လာတော့ဟိုဘာလဲစိတ်ဆက်ညှိနှိုင်းတဲ့တာဝန် energy အစိုးရလက်ထဲရောက်သွားပြီလေဒါပေမဲ့ဒီ energy အစိုးရကနေလို့တာဝန်ပေးရတဲ့ဒီစိတ်ဆက်ညှိနှိုင်းရင်မှုရဆိုတာကအဲ့ကျွန်တော်အဲ့ဒီစကားလုံးတွေသိတော့မသုံးချင်ဘူးဒါပေမဲ့ဒါပြဖို့လေးပြောရအောင်အလုံးညံ့ဖြင်းပြီးတော့မှဟိုမလုံနိုင်မလုံတတ်မကင်တတ်မလုံနိုင်မကင်တတ်အရေးချင်းလည်းမရှိတဲ့ခါကျတော့ပြဿနာတွေကြီးလာတာပဲရှိတယ်ဟိုတစ်ဖက်နဲ့တစ်ဖက်နဲ့ဟိုစိတ်ဆက်ပြီးဖို့ဖြံပြေးပြီးဖို့ကျစားချင်ပြီးပြလိုက်လို့ပူပြီးတော့မှရော့သွားတယ်လို့ဆိုတော့ဥစ္စာရှိဖို့မရှိဘူးအဲ့လိုဆိုတဲ့ခါကျတော့အခုလောဆယ်မှာဘယ်နေရာကမှဟိုလုံးလို့မရဘူးအဲ့ဒီစိစက်ကြီးနေရင်ပူတွေဆိုတဲ့ဟာလို့တယ်အခုလောဆယ်ကွန်ပီယာဆိုရင်ဖွဲ့စည်းပုံအရကြည့်ရင်တော့ဟိုအများကြီးသဘောကျဖို့ကောင်းပါရခိုင်တိုင်းတိုင်းတွေအများကြီးပဲအဲ့ဒီတည်းမှာပါတာဒါပေမဲ့ဟိုလုတ်ပိုက်ကွင်းကိုလုတ်ထားပေးတဲ့နေရာမှာတော့အဲ့ဒီအတွက်ကိုရောက်မသွားဘူးရောက်မသွားတဲ့ခါကျတော့ဘယ်တော့မှပြောသလိုအဖြစ်ရအောင်ဘယ်သူကလုတ်မှာလဲကြားထဲမှာဘယ်သူကဟိုညှိတိုင်းရှင်းနေပြီးမှလဲအဲ့ဒီဥစ္စာမရှိဘူးဆိုရင်တော့ကတနာပြည်လေဘူးကခက်နေဦးမယ်လို့တော့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့လက်ရှိသွားနေတဲ့ညီငယ်ကြီးလုပ်ငန်းစဉ်တင်းဘောင်ထဲမှာကိုလုံနိုင်မယ်အဖြေထုတ်နိုင်မယ်ထင်ပါလားခင်ဗျာ။ဘာလို့အေးကတော့တလောလာမဲ့ညီလာခံတစ်ခုမှသူတို့တက်မယ်လို့ပြောထားရတော့ရှိပါတယ
်။အဲဒီဥစ္စာကတော့အဓိကကတော့ကျွန်တော်နှစ်ဖက်စကားစံနေနားထောင်ကြည့်တဲ့ခါကျတော့ဟိုတပ်မတော်နဲ့အစိုးရဘက်မှမူတည်နေတယ်။တပ်မတော်နဲ့အစိုးရဘက်ကဟိုငကိုကလေးကအတားရေစခန်းနေတိုက်လို့ဟိုလိုတိုက်လို့ဒါကဘာလဲစောင်းရမ်းပြီးချေမုန်းရေးပါညာလုပ်မယ်။အခုဆိုရင်တမလို့ वाले ဒီနေ့ချင်းဒီပြင်းစားဒီပါတယ်မှာသူရောက်ဒီပါတယ်မှာရေးတာဆိုတောင်းကျမ်းသူလိုပဲသူကသုံးလုံးနေတယ်အဲဆိုတော့ဒီလိုအခြေအနေမျိုးနဲ့ကတော့ဘယ်လိုလုပ်သွားပြီးတော့မှအပြစ်ခတ်ရက်လို့ဖြစ်မှာလဲတကယ်တော့တိုက်ပွဲဆိုတဲ့သဘောကအပြစ်ခတ်အရင်ရက်ကိုရရမယ်ဘယ်နှရရရမှာပဲသူကပြီးတော့မှဘယ်ပုံစံနဲ့ရမလဲအပြစ်ရနောက်ပြီးတော့မှထပ်ပြီးတော့မဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာဆွေးနွေးကြတယ်ဒါသွားဖို့သွားရမှာပဲအဲ့တော့အဓိကမင်းကဘယ်မှာသွားရောက်နေဆိုတော့အစိုးရနဲ့တမလို့ဘက်မှာပဲရှိတယ်အဲသူတို့ကရမယ်ဆိုရင်တော့ကျွန်တော်ထင်တယ်ညှိနှိုင်းမှုတွေကဆက်ပြီးတော့မှဟိုအဆင်ပြေသွားနိုင်တယ်ဘယ်လိုမှမဟုတ်ပဲနဲ့အဲ့ဒါကြီးကိုပါလေအမြင့်မတွေ့အောင်လုပ်မယ်အမြင့်ပြတ်မအောင်ချေမုန်းမယ်ပါညာဆိုရင်တော့ပြဿနာကြီးကဟိုပြည်နယ်သွားမှာမဟုတ်ဘူးပို့ပြီးတော့မှဟိုတော့ကျွန်တော်တို့မှန်းခဲ့တယ်လို့ပေါ့
ဟုတ်တယ်တိုက်ပွဲကြီးတွေဖြစ်နေမှာမဟုတ်တောင်ကုန်းတွေပေါ်မှာဖြစ်နေမှာမဟုတ်လူလူတွေကြားထဲမှာအကုန်လုံးပြတ်နှံ့သွားတဲ့ပြဿနာမျိုးဖြစ်လာလိမ့်မယ်ပို့ပြီးတော့ဆိုးလိမ့်မယ်အဲ့ဒီခါကျရင
်အဲ့
လိုပဲကျွန်တော်မြင်ပါတယ်
ကျွန်တော်သရရှိတူပေးစာဖတ်ချင်ပါတယ်သူကတော့ဥညာနာတစားတဲ့အောင်မင်္ဂလာဓမ္မစကူးကျောင်းနဲ့ရိုးတယောက်ကပါတယ်ဖြည့်ရှင်းမှုနီလန်းအဖြေကရှိပြီးသားလို့မြင်ပါတယ်တဲ့အခုဆိုရဲလှုပ်ဆောင်ချက်ကအဖြေကိုပုတ်စာလုံနေတယ်လို့ပါပဲနိုင်ငံတော်သမ္မတနဲ့အတိုင်ပင်ခံပုဂ္ဂိုလ်ကထုတ်ပြန်စီကိုင်းထားတဲ့အမိကသူတို့ကပြန်ပြီးတော့စစ်ပွဲရက်စဲဖို့ထုတ်ပြန်ညွှန်ကြားပေးလိုက်ရင်လက်ရှိရခိုင်ပြဿနာပြည်လည်မှုရသွားမယ်လို့ထင်ပါတယ်တဲ့ပထမထုတ်ပြန်စီကိုင်းထားတဲ့ကိစ္စတော့ဘာလို့ဆူလို့လဲကျွန်တော်မသိပါဘူးကျွန်တော်ဒါနဲ့ပတ်သက်လို့ဦးလာစောကိုပဲနောက်ဆုံးကျွန်တော်ချိန်ပြလိုက်ချင်ပါလေဦးလာစောအခုကိစ္စနဲ့ပတ်သက်လို့အစိုးရဘက်ရဲ့ကင်တွယ်မှုအစိုးရဘက်ကအခုပြောမယ်ဆိုရင်သတင်းထုတ်ပြန်လာတော့တိတ်တီးကြတာမရှိသေးပါဘူးခင်ဗျာအဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဦးလာစောရဲ့အမြင်သိချင်ပါလေ
ကျွန်တော်ကတော့လေဟိုကျွန်တော်တို့ကဟိုရခိုင်ပါတီဆိုတော့ချစ်ခင်နေရှင် NLD ကိုမကြိုက်ဘူး NLD ကိုအပြစ်မြင်တယ် NLD အပြစ်ပေါ်တယ်ဦးညံတာတော့တကယ်ညံ့ပါလေဗျာတကယ်ညံ့တယ်တော်လို့ကကျွန်တော်ကဟို UPDJC comedy ဝင်လည်းဖြစ်ပါတယ်နော် UPDJC comedy အစည်းအဝေးလည်းကျွန်တော်တို့ဟိုအမတန်ဝေးခဲ့ပါပြီနော်ကျွန်တော်တို့ဟိုပြည်ပင်းပထမဆုံးနောက်ဆုံးပြင်လုံးဇွန်လမတိုင်ခင်တစ်ခေါက်လုတ်ခဲ့တယ်ဗောဇွန်လမှာတစ်ခေါက်လုတ်ပြီးတော့ UPDJC ဝင်လည်းမရှိတော့ peace process ဆိုတာလည်းတကယ်ရပ်တန့်ခဲ့ပါပြီအဲ့တော့ peace process ကိုဥဆောင်ပြီးလုပ်နေတာဘာတူလဲနော်ဒီကျွန်တော်ပါပဲအဲ့ဒါမိကုံးကအကုန်သိပြီးသားနော် peace process ကိုအုပ်ဆောင်ပြီးလုပ်နေတဲ့ခေါင်းဆောင်ကြီးတွေနော်ဓမ္မတော်ခေါင်းဆောင်ကြီးတွေပါဝင်ကျွန်တော်တို့အဲ့ဒီမှာတာဝန်ရှိတဲ့လူတွေ peace process ကိုဆက်လက်တည်ဆောင်မှာမလုံနိုင်လဲမလုပ်ဘူးပေါ့ဗျာရှိုးတွေပါတော့မလုပ်ကြပါနဲ့ဒါတော့ peace process ကိုအုပ်ဆောင်တဲ့ UPDJC ရှိတယ် peace process ကိုအဓိကလုပ်နေတဲ့ peace commission ဆိုတာရှိပါတယ်အဲ့တော့ရခိုင်ကိစ္စမှာ peace commission မှာတာဝန်မရှိဘူးလားကိုနေဆရာတင်းလာဆရာကြီးစီတို့ဥစိတ်ပြောင်းမြင်ပြောသလိုเนาะအဲ့တော့ဒီကျွန်တော်တို့ဒီကော့ဒီမှာတာဝန်ရှိတယ်ဆိုတာကကျွန်တော်နိုင်ငံမှာတိုင်းပြည်အုပ်ချုပ်မင်းလုပ်ငယ်တဲ့အစိုးရရဲ့ဒီအစိုးရနဲ့ကျွန်တော်တို့ပူးတွဲပဲဆိုဟိုကျွန်တော်ပါအဲ့ဒီအစိုးရထက်မှာအစိပ်ပိုင်းကြီးတရက်ဖြစ်တဲ့တပ်မတော်ပေါ့လေအင်အားကြီးအဖွဲ့အစည်းနှစ်ခုဒီအဖွဲ့အစည်းနှစ်ခုကတက်တက်ကြောကြောနဲ့ပွင့်ပွင့်လင်းလင်းเนาะကျွန်တော်အမျိုးအမြင်ကြီးကြီးနဲ့လုပ်မယ်ဆိုလို့ရှိရင
်
ကျွန်တော်တို့ဒီလက်နက်ကင်ဖွဲ့စည်းဆိုတာငယ်ပါတယ်တမ်းမတော်နဲ့ရှင်လို့ရှိရင်เนาะအဲ့တော့ကြီးနိုင်ပြီးတော့သဘောထားကြီးကြီးနဲ့တန်ဖိုးထားပြီးတော့ဆက်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်အဖြစ်ထွက်လာနိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒဲလီလိုက်အစီအစဉ်ချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဦးလှစောဦးစီသူအောင်မြင့်နဲ့တော်ရရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်တော့ဒီမှာပဲရနာဝင်ပြီပါ
ထရရလေးလိုင်းစီစဉ်ကိုကိုသားညုံဦးစီစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်အခုတော့အင်္ဂါညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်နယ်ဒါနိုင်ငံ U-Track မြို့ကတိုက်ရိုက်ထားတဲ့ဇင်းပေါ်မှာတနက်ပစ်ခတ်မှုရဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဒီကနေ့ဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်အဲဒီပစ်ခတ်မှုကြောင့်လူ3ဦးသေဆုံးပြီး5ဦးဒဏ်ရာရပါတယ်တနင်္လာနေ့ကပစ်ခတ်မှုဖြစ်ပြီးနိုင်အတော်ကြာပြီးတဲ့နောက်မှာပစ်ခတ်မှုရဲ့လက်သေးအဖြစ်တင်ပြရှိသူအသက်38နှစ်အရွယ်ဒူဂီနွေဘွားဂေါကမန်တန်နစ်ဆိုသူကိုနယ်သာလန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးလ်သမ္မတဂျေယာဘိုဆိုနာရိုတို့ဒီကနေ့သမ္မတအင်ပီရိုမှာတွေ့ဆုံကြဖို့ရှိပြီးနိုင်ငံခြားကုန်သွယ်ရေးနဲ့တန်တမာဆက်ဆံရေးတိုးမြှင့်မှုကိစ္စတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။စိုက်ပျိုးရေးကဏ္ဍဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးနိုင်ငံခြားအသေးစိတ်ဆွေးနွေးထားတယ်လို့သမ္မတဘိုဆိုနာရိုအမေရိကန်ကိုရောက်မလာခင်မှာအမေရိကန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတို့ကသတင်းထုတ်တွေကိုပြောထားပါတယ်။အရှေ့ဥရောပမှာရုရှားရဲ့ရန်လူတွေလို့ရတယ်။ဒါမှမဟုတ်တခြားအရေးပေါ်အခြေအနေတွေပေါ်လာတဲ့အခါမြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့တည်ရှိမှုကိုအားကောင်းစေဖို့ရည်ရွယ်တဲ့အနေနဲ့တပ်ဖွဲ့များအလင်းမြန်ချထားခြင်းဆိုင်ရာမဟာဗျူဟာအသစ်တစ်ခုကိုစံသက်ချက်အဖြစ်ရာပေါင်းများစွာသောအမေရိကန်တပ်ဖွဲ့ဝင်တွေဂျာမနီနိုင်ငံမှာစပြီးရောက်နေကြပါပြီ။ Boeing 737 MAX ဂျက်လေယာဉ်တွေထွက်လို့လာတဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနအစိုးရရှိနေတွေစုံလွှမ်းစစ်ဆေးနေတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးသိရှိထားသူတူကတနင်္လာနေ့မှာပြောပါရစေ။မြန်မာတပ်မတော်နဲ့ EA ရခိုင်တပ်မတော်တို့ကြားတိုက်ပွဲသတင်းတွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလူခံများညှိနှိုင်းဆောင်ရွက်မှုကအထူးဆိုရည်နဲ့ကြောင်းရန်ကုန်မြို့ကုလသမဂ္ဂယုံကထုတ်ပြန်ထားပါတယ်ခင်ဗျာ
။အင်္ဂါညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါရယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ခြင်းပြပြခြင်းည10နာရီကနေ17နာရီထိလိုင်းနိုမီတာ25နဲ့32တို့ကနေပြန်လည်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.